Welcome to the Voice of America in Burmese.
ချစ်စွာသော တော်တာရှင်များသား ချမ်းမြေ့တဲ့ မင်္ဂလာ မနက်ခင်း ဖြစ်ပါသည်ဗျာ VOA American တိုင်းရဲ့ 2023 ခုနှစ် November 26 ရက် တနင်္ဂနွေ မနက်ခင်း မြန်မာပိုင်း အစီအစဉ် တွေကို American ပြည်တော်စု Washington DC မြို့တော်ကနေ လိုက်တိုမီတာ 32.49 လိုက်လက်မီတာ 190 အပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေ မနက်ပိုင်း 6:00 9:00 တိုက်ရိုက် ထုတ်လွှင့်ပေးနေပါပြီ ကျွန်တော်က ညနေပိုင်းပါ အခု မနက်ခင်း အစီအစဉ် တွေကို တင်ဆက်သွားမှာဖြစ်ပါတယ်ဗျာ
Israel Zagan 73 ဦး ਨੇ နိုင်ငံသား 14 ဦးကို Gaza မှာရှိတဲ့နိုင်ငံတကာတပ်ချင်းတွေအသင်းကနေတဆင့် စနေနေ့က လွှဲပြောင်းပေးလိုက်တဲ့အကြောင်း Hamas အဖွဲ့ကပြောပါတယ် တရုတ်မြန်မာနယ်စပ်ကုန်သွယ်မှုတွေမှာအရေးပါတဲ့ ကျင်းစန်းကြော့ နယ်စပ်ဂိတ်ကို ညီနောင် မိုဟာမိတ် 3 ဘက်က နိုဝင်ဘာလ 25 ရက်မနက်ပိုင်းက အပြီးသိမ်းပိုက်လိုက်တဲ့အကြောင်း ညီနောင် 3 ဘက်က ထုတ်ပြန်ပါတယ်
မြမအရေးအားလုံးပါဝင်တဲ့ဆွေးနွေးပွဲအလားအလာကောင်းတွေရှိလာနေပြီလို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပြန်ခဲ့တာနဲ့ပတ်သက်လို့ NUG ကတော့စစ်ကောင်စီနဲ့တရုတ်တမတ်တွဲဆုံတာပေါ်သုံးသက်ချက်ကိုလည်းနောက်ပိုင်းမှာတင်ဆက်ဖို့ရှိပါတယ်ဗျ။ပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာဒုက္ခသည်တွေပေါ်တက်ရောက်နေတဲ့အိန္ဒိယမဏိပူရာကလူမျိုးရေးပဋိပက္ခတွေကြောင်းတို့အတန်ဝိုင်းတော်သားတွေတင်ဆက်ထားတဲ့တခါစစ်ပွဲနဲ့ဘာသာရေးလွတ်လပ်မှုကြောင့်ဆွေးနွေးထားတဲ့ဥတ္တမောင်းတန်းရဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြ
23ဦးနဲ့နိုင်ငံခြားသား14ဦးကိုဂါဇာမှာရှိတဲ့နိုင်ငံတကာကျက်ချင်းဒီအသင် ICRC ကတဆင့်စနေနေ့ညနေပိုင်းတုန်းကပြန်လည်လွှဲပြောင်းပေးလိုက်တဲ့အကြောင်းဟာမက်စ်ဘွဲကပြောပါရယ်သူတို့ဟာဂါဇာကမ်းမြောင်နဲ့အီဂျစ်နယ်ဆက်ကိုသွားနေကြပြီလို့ဂါဇာအရေးကြားဝင်ညှိနှိုင်းနေတဲ့ကာတာနိုင်ငံသတင်းရင်းမြစ်တစ်ခုကရိုက်တာသတင်းဌာနကိုပြောဆိုခဲ့ပါရယ်ဒီလိုတရားခံတို့ပြန်လို့လာပြီးဖြစ်တဲ့အကြောင်းကိုကာတာနိုင်ငံသားရေးဌာနပြောခွင့်ရမာဂျစ်အယ်အန်ဆရီကလည်းလူမှုကွန်ရက်ပေါ်ကနေတစ်စစ်အစောပိုင်းတုန်းကပြောဆိုခဲ့တာရှိပါတယ်။ဒါပေမဲ့သူပြောတဲ့အရေးအတွက်နဲ့ဟာမက်စ်အဖွဲ့ကအခုပြောတာနဲ့တော့မတူပါဘူး။သူကတော့အစ္စရေးအမျိုးသမီး9ဦးနဲ့ကလေးငယ်10ဦးနဲ့အတူနိုင်ငံသားသား9ဦးဂါဇာကထွက်ခွာတော့မယ့်အကြောင်းကိုအစောပိုင်းပြောဆိုခဲ့တာပါ။ဒီအရေးနဲ့ပတ်သက်ပြီးတော့ပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ကာတာနိုင်ငံအကြီးအကဲရှိခ်တာမင်ဘင်ဟာမက်အက်သနီတို့စနေနေ့နေ့လယ်ပိုင်းတုန်းကပြောဆိုဆွေးနွေးခဲ့ကြပါတယ်။အစ္စရေးတရားခံတွေနဲ့ဟာမက်အကျဉ်းသားတွေကိုအပြန်အလှန်ပြန်လွှတ်ပေးတဲ့အစီအစဉ်ပြန်ဆနေပြီးဆိုတာကိုကာတာကြီးကပြောဆိုခဲ့တယ်လို့ပဲဒီအစ္စရေးတရားခံတွေကိုတော့နိုင်ငံတကာတစ်ချင်းဒီအဖွဲ့ကဂါဇာကနေခေါ်သွားနေပြီလို့ပြောပါတယ်။စနေနေ့ကဒီအခုလိုပြန်လွတ်ပေးတာကတော့အစ္စရေးနဲ့ဟာမက်စ်အကြားဖမ်းဆီးထားတဲ့သူတွေကိုဒုတိယအကြော်အပြန်အလှန်လွှတ်ပေးတာဖြစ်ပါတယ်ရှင်။စနေနေ့စောပိုင်းတုန်းကယူကရိန်းမြို့တော်ခီးဖ်ကိုရုရှားဘက်ကအီရန်ထုတ်ရှာဟက်အမျိုးအစားတိုက်ခိုက်ရေးဒရုန်းအမြောက်အများနဲ့တိုက်ခိုက်ခဲ့လို့ကလေးတဦးအပါအဝင်လူ9ဦးဒဏ်ရာရခဲ့တဲ့အကြောင်းယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ဒီတိုက်ခိုက်မှုဟာရုရှားရဲ့ကျူးကျော်မှုစတင်ကတည်းကအကြီးဆုံးဒရုန်းတိုက်ခိုက်မှုလို့ယူကရိန်းလေတပ်ကပြောပြီးရုရှားဒရုန်း85စင်းနဲ့84စင်းကိုဖျက်ချနိုင်ခဲ့တယ်လို့ပြောပါတယ်။တပြိုင်တည်းမှာပဲယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကကောက်နံတင်ပို့နေတဲ့လမ်းကြောင်းတွေအပြင်ရုရှားနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဒေသတွေကာကွယ်ရေးအတွက်လေကြောင်းရန်ကာကွယ်ရေးစနစ်တွေပို့ပြီးတော့လိုအပ်တယ်လို့တောင်းဆိုလိုက်ပါတယ်။အနာဂတ်မဟာမိတ်တွေစီကအနောက်နိုင်ငံမဟာမိတ်တွေစီကအခုအညီနဲ့လေကြောင်းရန်ကာကွယ်ရေးစနစ်အားနည်းနေတာကိုဖြေရှင်းနိုင်ဖို့မျှော်လင့်တဲ့အကြောင်းနဲ့ယူကရိန်းပြည်တွင်းမှာလည်းကိုပိုင်ထုတ်လုပ်မှုစွမ်းရည်ကိုတွန်းမြင့်မယ်လို့ပြောပါတယ်။နိုဝင်ဘာလ25ရက်စနေနေ့ခီးမာကျင်းပတဲ့စာနယ်ကရိတ်ခါဖူလုံမှုဆိုင်ရာနိုင်ငံတကာထိပ်သီးညီလာခံမှာသမ္မတဇယ်လန်စကီကအခုလိုပြောတာပါ။ဒီညီလာခံတက်ဖို့ဆွစ်ဇာလန်သမ္မတအလိန်ဘန်ဆီလဲရောက်နေပြီးပူရဲသတင်းစာရှင်းလင်းပွဲလုပ်နေတဲ့အချိန်မှာနောက်ထပ်လေကြောင်းတိုက်ခိုက်မှုသတိပေးချက်တွေထွက်လာလို့သတင်းစာရှင်းလင်းပွဲကိုရက်ခဲ့ရပါတယ်။ရုရှားရဲ့ဒရုန်းတိုက်ခတ်မှုကြောင့်လူနေအိမ်89လုံးအပါအဝင်ခီးဖ်မြို့တော်ကအဆောက်အုံ200နီးပါးမှာလျှက်စစ်မှုတွေလည်းပြတ်တောက်နေပါတယ်ရှင
်။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6753ည ထမနာရီဝက်မှာလိုင်းလံမီတာ190 kHz 1590ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရထားတဲ့သတင်းတွေကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင်။ကြာကာလမြို့သားညီညွတ်ရေးအစိုးရ NUG အပါအဝင်မြမအရေးမှာအထူးကပါဝင်ပတ်သက်နေသူတွေနဲ့တွေ့ဆုံဆွေးနွေးပွဲတွေကိုသိမကြခင်ရပ်ပိုင်းတော့ကကမကထလုံးကျင်းပခဲ့တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံကထုတ်ပြန်လိုက်တာနဲ့ပတ်သက်လို့ NUG ကတော့သူတို့အနေနဲ့စစ်ကောင်စီနဲ့ပတ်သက်သူတွေနဲ့တွေ့ဆုံဆက်ဆံတာလုံးဝမရှိကြောင်းသဘောထားထုတ်ပြန်လိုက်ပါတယ်။တရားမဝင်အကြမ်းဖက်စစ်အုပ်စုရဲ့ကိုယ်စားလှယ်ဆိုသူတွေအပါအဝင်မိသူနဲ့မှမိသည့်နေရာမိသည့်အချိန်မှာမှတွေ့ဆုံဆက်ဆံတာလုံးဝမရှိပါဘူးဆိုပြီး NUG နိုင်ငံသားရေးဌာနကစနေနေ့မှာကြေညာချက်ထုတ်ပြန်လာပါ။အာဆီယံအနေနဲ့ဒီအာဆီယံအထူးတန်တမန်ရုံးကတဆင့်အာဆီယံဘုံသဘောတူညီချက်၅ရက်ကိုအကောင့်ထဲပေါ်ဖို့အစဉ်တစိုက်ကြိုးပမ်းဆောင်ရွက်နေတဲ့အပေါ်မှာ NUG ကနားလည်အသိမဲ့ပြုတဲ့အကြောင်းနဲ့အာဆီယံရဲ့မြမအရေးချားဝင်ဆောင်ရွက်မှုတွေမှာ NUG အနေနဲ့အဖွဲ့အလိုက်တီးခြားတွေ့ဆုံမှုအစီအစဉ်တွေမှာသာတီးတန့်တွေ့ဆုံဆွေးနွေးတာရှိပြီးစစ်ကောင်စီနဲ့ပတ်သက်တဲ့သူတွေနဲ့တော့တွေ့ဆုံဆက်ဆံတာမရှိတဲ့အကြောင်းကြေညာချက်မှာရှင်းလင်းထားပါတယ်အင်ဒိုနီးရှားနိုင်ငံသားရဲ့ဌာနရဲ့ကြေညာချက်ထဲမှာကတော့ဒီအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာနိုဝင်ဘာလ20ကနေ22ရက်နေ့အထိအင်ဒိုနီးရှားကကမကထလုပ်ပြီးတော့ဆွေးနွေးပွဲတွေကိုကျင်းပခဲ့တာဖြစ်တဲ့အကြောင်းနဲ့ဒီတွေ့ဆုံဆွေးနွေးပွဲတွေမှာဒီမိုကရေစီလိုလားတဲ့အဖွဲ့တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ NUG တို့ပါဝင်ပြီးစစ်ကောင်စီဘက်ကလည်းဒီဓာတ်ရိုက်ကိုစားပြုသူမပါပေမဲ့လို့ဂျာကန်တဆင့်စကားပြောဆွေးနွေးသူတွေတက်ရောက်ခဲ့တာရှိတဲ့အကြောင်းထုတ်ပြန်ထားတာပါဒီလိုဆွေးနွေးမှုတွေကနေသိမကြခင်မှာအားလုံးပါဝင်နိုင်တဲ့တွေ့ဆုံဆွေးနွေးမှုတွေဖြစ်လာဖို့လက္ခဏာကောင်းဖြစ်တယ်လို့ဖော်ပြထားတာကြောင့် NUG ကတော့ဒါဟာအာဆီယံအထူးတန်တမန်ရုံးရဲ့ကောက်ချက်ချမှုသာဖြစ်ပြီးမြို့သားညီညွတ်ရေးအစိုးရနဲ့တော့သက်ဆိုင်ခြင်းမရှိတဲ့အကြောင်းထုတ်ပြန်ခဲ့ပါတယ်ရှင်ရှမ်းပြည်နယ်မြောက်ပိုင်းမှာနိုင်ငံသားတွေအပါအဝင်အရက်သားပြည်သူတွေအိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့လက်နက်ကိုင်ပြပခါတွေကျိုးလာတဲ့အပေါ်အထူးစိုးရိမ်တဲ့အကြောင်းနဲ့တိုက်ပွဲတွေကြားမှာပိတ်မိနေတဲ့နိုင်ငံသားတွေဘေးကင်းလုံခြုံမှုရှိရှိနဲ့နေရပြန်နိုင်အောင်လှုံ့ဆော်ပေးဖို့အရှိတောင်အရှာနိုင်ငံများအဖွဲ့အာဆီယံကတိုက်တွန်းလိုက်ပါတယ်။လက်ရှိပြပခါမှာပါဝင်ပတ်သက်နေသူအားလုံးအနေနဲ့အကြမ်းဖက်တိုက်ခိုက်နေတာတွေချက်ချင်းရပ်ပြီးထိနေသေးသေးလှုံ့ဆော်ကြဖို့နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာပြီးအရက်သားပြည်သူတွေဘေးကင်းလုံခြုံမှုရှိအောင်ဆောင်ရွက်ဖို့အာဆီယံကတိုက်တွန်းတဲ့အကြောင်းနိုဝင်ဘာလ24ရက်တောက်ကြတဲ့ကထုတ်ပြန်တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ကြေညာချက်မှဖော်ပြထားပါတယ်။ပိတ်မိနေတဲ့နိုင်ငံသားတွေဘေးလွတ်ရာအမြန်ဆုံးထွက်ခွာနိုင်ဖို့နဲ့လူသားချင်းစာနာမှုအကူအညီတွေအလင်းမြန်ပေးနိုင်အောင်အရေးတကြီးလှုံ့ဆော်ဖို့မြမအာဏာပိုင်တွေကိုရောဒီတခြားသက်ဆိုင်တဲ့အဖွဲ့အစည်းတွေကိုပါတောင်းဆိုထားပါတယ်။မြောက်ပိုင်းမဟာမိတ်ညီနောင်သုံးဘွဲ့ဖြစ်တဲ့ကိုကန့် MNDAA တအန်း DNLA နဲ့ရခိုင်တပ်မတော် AA တို့ပူးပေါင်းပြီး2029စစ်စင်ရေးစတင်တဲ့အောက်တိုဘာလ28ရက်နေ့နောက်ပိုင်းကစလို့ရှမ်းမြောက်ဒေသမှာတိုက်ပွဲတွေပြင်းထန်နေတယ်လို့အဲ့ဒီဒေသမှာအလုံးလုံးနေကြတဲ့နိုင်ငံသားတွေအများပြားလဲတိုက်ပွဲတွေကြာပိတ်မိနေကြပါရှင်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှအရေးပါတဲ့ကျင်းစန်းကျော်နယ်စပ်ဂိတ်ကိုညီနောင်မဟာမိတ်သုံးဘွဲ့ကနိုဝင်ဘာ25ရက်နေ့နောက်ပိုင်းကမနက်ပိုင်းတုန်းကဒီအပီးသိမ့်ပိုက်လိုက်တဲ့အကြောင်းညီနောင်သုံးဘွဲ့ကထုတ်ပြန်ပါတယ်။အောက်တိုဘာလ28ရက်နေ့မှာစတင်တဲ့ညီနောင်မဟာမိတ်သုံးဘွဲ့ရဲ့2029စစ်စင်ရေးရက်30မြောက်နေ့မှာကျင်းစန်းကျော်နယ်စပ်ဂိတ်ကိုသိမ်းယူလိုက်တဲ့အကြောင်းနဲ့လောက်ခိုင်မြို့သိမ်းတိုက်ပွဲကိုလည်းမကြခင်မှာလာတော့မဲ့အကြောင်းကိုကန် MDAA တန်း DNLA နဲ့ရခိုင်တပ်မတော် A တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်ညီနောင်သုံးဘွဲ့ကစနေနေ့ကထုတ်ပြန်ချက်မှာဖော်ပြပါတယ်။စစ်ကောင်စီစစ်စခန်းတွေကိုတိုးချဲ့သိမ်းယူနေတယ်လို့စစ်စင်ရေးတလပြည့်တဲ့အခါစစ်ရေးအရှိန်ဆက်မြစ်ဖို့အသင့်ပြင်ထားတဲ့အကြောင်းလေးပြောပါရစေ။ညီနောင်မမိတ်အဖွဲ့အနေနဲ့တဖွဲ့ချင်းစီရဲ့ရီမန်းချက်နဲ့ဘုံရီမန်းချက်တွေကိုတဆင့်ချင်းအကောင့်ထဲပေါနေတယ်လို့တနိုင်ငံလုံးအနှံ့တိုက်ရောက်တဲ့စစ်စင်ရေးအဖြစ်စစ်စင်ရေးကိုနောက်တဆင့်တိုးမြင့်သွားမယ့်အကြောင်းအသိပေးထုတ်ပြန်ထားတာပါ။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ညီနောင်သုံးဘွဲ့ကိုအကြမ်းဖက်တောင်းချမ်းသူတွေလို့သုံးလုံးပြီးသူတို့ဟာတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးနဲ့အကျိုးစီးပွားကိုထိခိုက်အောင်ရည်ရွယ်ပြီးတိုက်ခိုက်တာတွေလှုပ်ဆောင်နေတယ်လို့ဗိုက်ဘာလူမှုကွန်ရက်ကတဆင့်စနေနေ့တော့ကပြောဆိုခဲ့ပါတယ်ရှင
်တနင်္ဂနွေမနေ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးကကြီးညာပေးခဲ့တာဖြစ်ပါတယ်ဗျာVOA အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့မှဖမ်းယူနားဆင်နိုင်ပါတယ်။ဒါပြင်အဲဒီမှာသတင်းတွေစောင်းမားတွေတွစ်ဆုံမေးမြန်းခန်းတွေနဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မရွေးဝင်ရောက်ကြည့်ရှုနိုင်ပါတယ်။အခုကစလို့သုံးသပ်ချက်စောင်းမားဆွေးနွေးခန်းအပတ်စဉ်အစီအစဉ်တွေကိုစတိုက်တင်ဆက်သွားပါမယ်။ပထမဆုံးတော့တရုတ်နဲ့မြန်မာစစ်ကောင်စီတွစ်ဆုံဆွေးနွေးပွဲသုံးသပ်ချက်တစ်ပုဒ်နဲ့စတင်ပြစီ။တရုတ်နိုင်ငံနဲ့နယ်စပ်ရှမ်းမြောက်ဒေသဘက်မှာတိုက်ပွဲတွေအရှိန်မြင့်လာခြင်းမြန်မာဆိုင်ရာတရုတ်သံမတ်ကြီးကမြန်မာစစ်ကောင်စီဒုတိယဝန်ကြီးအပြင်စစ်တပ်တာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့တယ်ဆိုတာဟာ မြန်မာစစ်ကောင်စီအကြက်ရိုက်နေတာကိုပြနေတယ်လို့သုံးသက်သူတွေကပြောဆိုလာကြပါတယ်။တရုတ်မြန်မာဆွေးနွေးပွဲနဲ့နောက်ဆက်တွဲဘာဆက်ဖြစ်နိုင်မလဲဆိုတာကိုဥဝင်းမင်းကမေးမြန်းတက်ဆက်ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့တရုတ်နဲ့မြန်မာတာဝန်ရှိသူတွေကြာသာရင်းနေကအခုလိုနှစ်ဖက်ဆွေးနွေးခဲ့တဲ့အကြောင်းတရုတ်တယုန်ကတောက်ချာနေကထုတ်ပြန်ခဲ့တယ်လို့မြန်မာစစ်ကောင်စီကတော့ဒုဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဦးတန်းဆွေနဲ့တရုတ်သံတမန်ကြီးတို့နယ်စပ်တည်ငြိမ်ရေးအပါအဝင်နှစ်နိုင်ငံဆက်ဆံရေးဆိုင်ရာကိစ္စတွေဆွေးနွေးခဲ့တယ်လို့ထုတ်ပြန်ပါတယ်။ဒီဆွေးနွေးပွဲပြီးမှာပဲတရုတ်တယုန်ကကိုကန့်ဒေသလောက်ကိုင်းမြို့မှာရှိတဲ့တရုတ်နိုင်ငံသားတွေချက်ချင်းထွက်ခွာဖို့တတိပေးချက်ထုတ်ခဲ့ကြောင်းတော့တရုတ်ဆိုရပိုင် China Global Television Network CGTN ကတောက်ချာနေကဖော်ပြခဲ့ပါတယ်။ဒီပေါ် MNDA ကိုကန့်တက်ပြောခွင့်ရလီချာဝင်းက VOA ကိုအခုတော့ပြောပါတယ်
။ဒီတေယိုတော်ရဆွေးနွေးပြီးလောက်ကဲကတေယိုတို့ထွက်ခိုင်းတယ်ဆိုတဲ့ဟာနဲ့ပတ်သက်ပြီးဒီလောက်ကဲရဲ့အခြေအနေကဒီတက်ဆိုးလာမယ်လို့တော့သုံးသပ်လို့ရပါတယ်ဗျ။ဒီနေ့ကတော့ကျွန်တော်တို့သုံးဖက်နေတဲ့ကဂျင်းစန်းကျော်နယ်စပ်ဂိတ်ကိုတိမ်ပိုင်နိုင်ခဲ့တယ်။ဂျင်းစန်းကျော်ဆိုတော့ဒီမူဆယ်နဲ့ပန်ဆိုင်ကြားမှာရှိတဲ့နယ်စပ်ဂိတ်တစ်ခုပေါ့နော်။ပြီးတော့မနေ့ကညနေပိုင်း9နာရီခွဲတော့မှနန်းစလက်ကိုပြပြပိုင်ပိုင်တင်ပိုင်နိုင်ခဲ့တယ်ဗျနန်းစလက်မှာရှိတဲ့စစ်ကောင်စီတပတ်ဝင်အားလုံးကိုတိုက်ထုတ်ရှင်းလင်းနိုင်ခဲ့တယ်ပေါ့နော
်နောက်ဒီတရုတ်နဲ့ဆွေးနွေးပွဲဘာထူးခြားနိုင်တာကိုလည်းမြမရေးသုံးသက်သူစီးပွားရေးပညာရှင်လည်းဖြစ်တဲ့ဦးစိန်ထေက
သူတို့ကလည်းဟာလက်နဲ့ဒီချပြီးသွားတာရှိတယ်ပြန်တိုက်တာလည်းရှိတော့နော်တက်စလက်နှစ်ခုလောက်ကင်မှာထပ်ဆုံးလို့ညောင်းသုံးကူးကန်ကမျိုးသုံးတယ်လို့သူကြီးညာနှစ်ရက်သုံးရက်တော့ရှိဘာကြောင့်လဲဆိုတော့ပြည်နိုင်ငံသားတွေထိတ်ထုတ်ဖို့တော့ဆောက်ပြီးတော့ဘောလို့မစလို့ရတယ်လောလောဆယ်မှာစကစကလူစင်းပါဝါဖြစ်နေပြီမြောက်ပိုင်းတပိုင်းလုံးမှာသူတို့စည်ရည်ရရှုံးနေတဲ့အခါမှာဒီကရက်တီးရပြဿနာကြီးလာသူတို့မှာစည်ရည်တွေမဟုတ်ဘူးနော်စီးပွားရေးအရာမှာနစ်နာလာတဲ့အခါမှာဒါတွေကိုပြန်ပြီးမှကယ်မဖို့သူတို့ရဲ့စပိုက်ဖြစ်ဖို့အတွက်နိုင်ငံရေးအရာစီးပွားရေးအရာဟာတရုတ်တန်မကြီးနဲ့ဒါပြည့်ကြလို့ပြောလို့ရတယ်အနေမီတက်စကန်နေဆွန့်လွန်နေရအဲ့ဒီမှာအကျိုးဆက်တွေစီးပွားရေးအရာမြောက်ပိုင်းတခွန်ကအထက်ကမြန်မာနိုင်ငံရဲ့စီးပွားမှာတရုတ်နိုင်ငံနဲ့ကုန်သွယ်မှုဟာသုံးပုံတုံအထက်မှာရှိတယ်အားလုံးကရက်သွားပြီစကားဆရဲ့ရက်တီဖို့အတွက်စီးပွားရေးရက်တီဖို့လုံးဝပြတ်သွားတယ်ခမတစ်ဖက်ကလည်းသူတို့မှာစည်ရည်တွေမဟုတ်ဘူးနော်နိုင်ငံရေးအရာဆုံးဆုံးတဲ့အခါမှာအရေးကြီးတာကသူတို့ကိုယ်တိုင်ပြောတယ်ဒါဟာပြပကျူးကျော်စစ်လို့သူတို့သုံးလာပြီဒီပြဿနာဒီဥစားကစားမှာပေါ့နော်မြေဖြူဆိုင်နေဘူးခေါင်းပူနေဘူးဒီလိုသုံးသက်လို့ရပါ
ဟုတ်ကဲ့ဦးစိန်တေအခုလိုတရုတ်နဲ့ဆွေးနွေးပြီးဘလို့ဆက်ချစ်လာမယ်ထင်လဲ
အဲကိုယ်ကဘလို့မှမရော့နိုင်တရုတ်ကတော့ဒီပြီးခဲ့တဲ့မကြသောကာလညီနောင်သုံးဘက်ကိုခေါ်ပြီးတော့မှငေဇက်ဒေတာတည်ငြိမ်ရေးသူစူးစမ်းပြီးခဲ့တာပဲဒါပေမဲ့တကယ်တော့ဖြစ်မလာဘူးနောက်ပြင်းလာလဲပြီးညီနောင်သုံးဘက်ကနိုင်ငံရေးအရာသူတို့ကကြက်ထွက်လဲပါလာတယ်အဲ့အရှိန်မြင့်လာတယ်ဒီအရှိန်ဟာဒီလေသားတွေမဟုတ်ဘူးနော်နိုင်ငံတက်နိုင်ငံလုံးကအနှံ့ပြားပါပြန့်နှံ့သွားပြီဘော်ဒါဆိတ်အဓိကပြောစီးပွားရေးဘော်ဒါဆိတ်မှာမြုပ်တင်မဟုတ်ဘူးဒီအနောက်တိုင်းရှိငါအိန္ဒိယနဲ့ဟာလဲတော့ဒီဘက်ကလည်းသူမြေလဲတော့တဲ့ခါမှာသူတို့အနေနဲ့အရင်ကသူတို့ရဲ့စီးကြင်းလာမှုလို့ဖြစ်တဲ့ခါမှာဒါကိုစူးစမ်းဖို့အတွက်ဒီနိုင်ငံနဲ့မဖက်သွားပေါ့ဒီနိုင်ငံတဖက်ကလည်းအားကိုးတယ်လို့ပြောတဖက်ကလည်းခင်ဗျာတာရုံမှာတော့ဆန္ဒပြနေပြီတော်တော်တန်တန်နဲ့တော့ဒီကူလမ်းမရှိဘူးတက်လက်ပြီးသွားနေတော့ပြတ်မှတ်ပါပဲ
ဟုတ်ကဲ့ဆရာနောက်အခုလိုအချိန်မှာစီးပွားရေးကဂရုပြုဆရာရောဘာဖြစ်လာနိုင်မထင်လဲ
ကျွန်တော်တို့နေဆက်ကုံတော်ရေးမှာလက်ရှိမြန်မာနိုင်ငံစီးပွားရေးတရုတ်နိုင်ငံကအများဆုံးအားပြုလာတာတဝက်နီးနီးဟာတရုတ်နိုင်ငံနဲ့ export import သွားတာမနစ်က2022ဒီဆိုရင်သူတို့ export ဆိုလို့ရှိရင် 20 billion လောက်ရှိတယ်เนาะ American dollar အဲ့ဒါအကုန်လုံးခုစစ်ဖြစ်တဲ့ကြံစားပြီးနောက်ထပ်ကြာရင်ဒါအကုန်လုံးရမှာပဲတပ်ချက်ကခုလက်ရှိသူတို့ရန်ကုန်မှာဒီဇယ်စီးတွေပြတ်တယ်လို့ဈေးတွေကြီးနေလဲတွေ့နေတာပဲအုတ်ဒီဘက်ဘက်ကဆိုင်ရှင်လဲလာတဲ့ခါကျသူတို့နိုင်ငံတိုင်းဝင်ချားတဲ့ခါကျပြည်သူလူထုတဲ့လောင်စာစီးပိုင်းလေရင်စီးရလဲခုနကကုန်သွယ်ရေးရရတယ်သူမဖြစ်ဘူးလို့ပြောလို့မရဘူးသူအနာသိမ့်သွားတဲ့ခါမှာ reserve money ဟာစင်ရင်ရအမေရိကန်ဒေါ်လာ100 billion ရှိတယ်အဲ့ဒီမှာအကုန်ရှိတာမဟုတ်ဘူး transition ကသွားတာရှိတော့4-5 billion လောက်ပဲရှိနိုင်တယ်အဲ့တော့ဒါ2နှစ်3နှစ်ကြာတဲ့ခါမှာနေလာပြီအဖက်ဖက်ကဆုံးရှုံးနေတာမဟုတ်ပြများတဲ့ခါမှာမတော်ရင်ဒီစကစားပြုတ်ကျသွားနိုင်တဲ့စိတ်ရှိနေတာပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးစိန်တေခင်ဗျာ
ဦးဝင်းမင်းတက်ဆက်ခဲ့တာပါအခုတော့အပတ်စဉ်အစီအစဉ်တွေကိုစတိုက်တက်ဆက်သွားပါမယ်ဗျပထမဆုံးတော့မြန်မာဒုက္ခသည်တွေပေါ်တက်ရောက်နေတဲ့အိန္ဒိယလူမျိုးရေးကရရဲ့အကြောင်းကြည့်အောင်ပါ။အိန္ဒိယနိုင်ငံမဏိပူရပြည်နယ်မှာအခက်အခဲတွေကြားခိုလုံနေကြရတဲ့မြန်မာနိုင်ငံဘက်ကစစ်ပြေးဒုက္ခသည်တွေဟာအိန္ဒိယလူမျိုးရေးပဋိပက္ခကြောင့်နေထိုင်ရတာပိုခက်ခဲလာနေကြပါတယ်။ Frontier မြန်မာရဲ့ဒုအတန်စီစဉ်မှာတင်ပြထားပါတယ်ခင်ဗျာ
total easy ni ka yomo tin chara ni chara le mari waro chara le chi chinga ya ni chara chi a pu su la ji yo chi su la ni ni se ka chang yu ma le ta wa le chano lu chi ma ga su ya a le myo u ma na chi chang ji la lu chi ma pu pu de chi ya ma so no ba wo de
မြန်မာနိုင်ငံမှာဖြစ်နေတဲ့ပဋိပက္ခတွေကနေရှောင်တိန်ရတဲ့သူထောင်ပေါင်းများစွာအတွက်မနီပူဟာလုံခြုံတယ်လို့မှတ်ယူခဲ့ကြပါတယ်။ဒါပေမဲ့ပြီးခဲ့တဲ့မေလကလူမျိုးရေးပဋိပက္ခတွေဖြစ်လာပြီးတဲ့နောက်မှာတော့သူတို့ရဲ့လွတ်လပ်စွာလှုပ်ရှားသွားလာခွင့်နေနဲ့ကျန်းမာရေးစောင့်ရှောက်မှုတွေပေါ်တက်ရောက်ခဲ့ပါတယ်။ဒီဒေသဟာငကိုရဲကမှသူတို့ကိုလိုလိုချင်ချင်နဲ့ကြိုဆိုခဲ့ကြတာတော့မဟုတ်ပါဘူး။မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hiron တဲကပံ့ပိုးကူညီထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေနဲ့အတန်တွေကိုပြောင်းလဲအသုံးပြုထားပါရစေရှင်။
ပါကမူးရောက်နေတာပါဆန်နေပါလိမ့်ရှိရတဲ့ဆန်လေးတွေအဲ့လိုပဲဆောင်လေးတွေအင်းကြီးတွေနည်းနည်းပါးပါးလာပြီလားပြန်လာပါပါလက်ချက်မှပြန်ပြန်မှဆိုအခုမူးနင်းမှာကချူကအချင်းကြည့်သွားပြီလေ
ဒေါ်မီဒီယာအိန္ဒိယနယ်စပ်မြို့မိုးရေးမှာသူတို့မိသားစုလွန်ခဲ့တဲ့တစ်နှစ်ခွဲကျော်လောက်ကငှားနေခဲ့တဲ့အိမ်လေးကိုပြန်ရောက်နေပါတယ်အချင်းကနေ့လယ်2နာရီကျော်လောက်ရှိပါပြီဒီအချိန်ကနိုဝင်ဘာ3ရက်နေ့ကစလို့နေ့လယ်2နာရီနောက်ပိုင်းကနေမနက်9နာရီအထိအပြင်းမထွက်ရသတ်မှတ်ထားခဲ့ရပါလိုတဲ့ပစ္စည်းတွေယူပြီးသူ့အမျိုးသားနဲ့သားတွေပုံအောင်တင်းချောင်းနေကြတဲ့ရွာကိုပြန်ဖို့စောင့်နေတာဖြစ်ပါတယ
်မင်းကြီးကပေါ်ယောက်ျားလေးတွေမူးမှလည်းယောက်ျားလေးတွေပဲသူကစိတ်ပူတာလေဖဲ့နေယောက်ျားလေးတွေပဲအများဆုံးခံတော့
ဒေါ်မီရိုမိသားစုဟာစကိုင်းတိုင်းတမူးမြို့နယ်ကဖြစ်ကြပါတယ်2022ခုနှစ်မတ်လမှာ PDF တပ်ဖွဲ့ဝင်တားဖြစ်သူဟာလက်နက်စရင်ဒဏ်ရာအပြင်းထန်ရပြီးတဲ့နောက်အိန္ဒိယနိုင်ငံမဏိပူကိုကူးလာခဲ့ကြတာပါ။တားကိုမြို့တော်အင်ဖာကစီးရုံတစ်ခုကိုပို့ခဲ့ကြပါတယ်။မိသားစုတွေကမိုးရေးမှာနေခဲ့ကြပြီးတားဖြစ်သူကတော့စီးရုံမှာတလားလောက်နေခဲ့ရပါတယ်။အရင်နှစ်ကုန်ပိုင်းလောက်ထိဒဏ်ရာတွေအတွက်စီးရုံရခြင်းပြန်ပြနေခဲ့ရပါ။သူ့ဖေဦးတောင်ဟန်ပြောပြချက်အရဆိုရင်စေကူတာမှုတွေထပ်ယူဖို့လိုနေသေးရပါ။
ကျမရေတို့ကခြေလို့လောက်ရမယ်နောက်တကဒီကျွန်တော်တို့ဒီစတီးယိုကပြန်ပြီးတော့ဖြုတ်ရတယ်ပြောတယ်ကတ်ထားတယ်စတီးအပြားကြီးကလေခြေလုံးမှာကတ်ထားတယ်အပြားကြီးကအဲ့ဒါဖြုတ်ရမယ်အဲ့ဒါပြီးရင်သူကဒီမီးယိုကခွေးစိမှုပြန်လောက်ရမယ်ဘယ်လိုလုပ်မယ်ဆိုတော့ကျွန်တော်နားမလဲဘူးဒီကြောင်ခွေးရမယ်မီးယိုကသွားနေပြန်တက်ရမယ်
ဒါပေမဲ့သူတို့တွေဘဝဟာဒီနှစ်မေလမှာမဏိပူကလူမျိုးကြီးကတဲ့လူမျိုးနဲ့လူငယ်စုကူကီးလူမျိုးတွေကြားမှာလူမျိုးရေးပြိပခဖြစ်ပြီးတဲ့နောက်ပိုရှုပ်ထွေးကုန်မှာတော့လေဒီပြိပခမှာလူ180ကျော်တပ်ဖြတ်ခံခဲ့ရပါတယ်စစ်စေးရေးခိတ်တွေပိတ်လိုက်ပြီးည6နာရီနောက်ပိုင်းကိုညမထွက်ရအမိန့်ထုတ်ခဲ့ပါတယ်အိန္ဒိယမှာတရားမဝင်ဖြစ်နေတဲ့မြန်မာစစ်ရှောင်းအများစုဟာလမ်းမှာအတားခံရပြီးစစ်စေးခံရနိုင်တာကိုရှောင်ရှားတဲ့အနေနဲ့အပြင်းမထွက်ကြတော့ပါဘူး။ဘာကြောင့်လဲဆိုတော့တမူးကားလူတော်တော်များများဟာကူကီးလူမျိုးတွေနဲ့ဆွေမျိုးတော်ကြသလိုတိုင်းရင်းသားမျိုးနွယ်ချင်းဆက်ဆက်နေတဲ့အတွက်ကတဲ့လူမျိုးတွေကတန်တရားနဲ့ကြည့်ရှုဆက်ဆံကြလို့ပါ။ဒီလိုနဲ့နောက်ဆက်တွဲကုသမှုလုပ်ဖို့လိုအပ်နေတဲ့ဒေါ်မေတာတယောက်အင်ဖာကိုလည်းသွားလို့မရတော့ပါဘူး။ဦးတောင်ဟန်ကလည်းအလုံးမကောင်းတော့မိသားစုကိုပြပြဝဝမထောက်ပံ့နိုင်ဖြစ်နေပါတယ်။ပြီးတော့အနာဒါရှိအစာရင်ယောဂခံစားနေရတဲ့ဒေါ်မီအတွက်လည်းဆေးမဝယ်နိုင်ပါဘူးမြို့ကဆေးရုံဆေးခန်းတွေကလည်းပိတ်ထားကြပါတယ်အဲ့ဒီမှာ CDM လောက်ထားတဲ့ကျန်းမာရေးဝန်ထမ်းတွေဖွင့်တဲ့ဆေးခန်းတစ်ခုတော့ရှိပါတယ်ဒါပေမဲ့အလူငွေရတာနည်းလာလို့ဆေးဝါးနည်းနည်းပါးပါးပဲရှိပါတယ်ပြင်းထန်တဲ့ case တွေရောက်လာပြီးဆိုရင်ဆေးဝါးပစ္စည်းစုံလင်တဲ့ဆေးရုံကိုလွှဲပြောင်းမှုအတွက်လုံခြုံရေးတင်းကျပ်ထားတာကြောင့်လွှဲမပို့နိုင်တော့ပါဘူးကိုကျော်စွာကဆေးဝန်ထမ်းတွေကတူပါ
ကျွန်တော်တို့ဒီမှာကဆွေရအဲ့လိုမျိုးဥပမာနာစီချောင်းကြီးလာလို့ရှိရင်တော့ပြည့်ပြည့်တည့်ဆွေရမစုံတော့ပါဘူးပြည်ကျွန်တော်တို့ကဆိုတော့ဒီယောဂလေးတွေကိုသူတို့ကိုဆွေဆွေလေးတွေလည်းကျွန်တော်လည်းအိမ်မှာလာတဲ့လူတွေကတေချာပြီးတော့အရှင်းပြခဲ့ပါလေအာကျွန်တော်တို့ဒီမှာအစားကျော်တော့ဆွေရရှိအောင်ဆွေရရှိရင်လို့အဲအမဆွေတွေကိုအခမ်းအနပြုရတော့အခုဆွေမရှိလို့အမအဲဆိုရည်နေရည်ဒီမှာအရှိမဆီတော့ရှိရဲအရှိမတော်လိုက်တော့ဆိုပြီးတော့အဲ့လိုမျိုးမာရတာဘောတော့ဆီတော့မကောင်းဘူးပေါ့
ပြီးခဲ့တဲ့နိုဗမ်ဘာတရနေ့မှာအခြေအနေတွေပိုဆိုးလာခဲ့ပါတယ်မိုးရေးမှာအိန္ဒိယရဲတရားပြတ်တက်ခံရပြီးနောက်အာဏာပိုင်တွေဟာသူတို့တရားမဝင်လို့သတ်မှတ်ထားတဲ့မြန်မာကရွှေ့ပြောင်းလာသူဒါဇင်နဲ့ချီပြီးဖမ်းဆီးနေခဲ့လို့ပါမိုးရီမာနေရဲ့မြန်မာအများစုဟာရဲတွေရှာမတွေ့နိုင်ဘူးလို့ထင်တဲ့ရွာတွေဘက်စီကိုပြေးကြရပါတယ်ဒီထဲမှာဒေါ်မီရိုမိသားစုလည်းအပါအဝင်ပါ
လေးနိုင်၅နိုင်လောက်ဒီလားမသိဘူးလမ်းကျောက်ရတာမိရလည်းမကောင်းတော့ဘူးအစာရင်းကတက်တာသွားပြီးတော့မှလေလူကဖြားတာချောင်းဆိုးလာနေစီးတာအဲ့လိုမျိုးဖြစ်ပြီးတော့မှအဲ့ဒါအစ်မမခံနိုင်တော့ဘူးလေအစ်မဆိုဆက်ဆောင်လို့မခေါ်ပါဒီလန်းလာလာလာမင်းမောင်ပြန်နေနေနိုင်ကိုကတည်းဆိုတော့လေဒီကြောက်တဲ့နန်းကချင်းဆိုတော့လေ၆ဆိုတော့လေအဲ့လိုမျိုး၆ပြလာတာခုနဲ့လာတာဆိုတော့
အချိန်တစ်ခုကြာလာတဲ့ဒီမိုးရိပ်မှနေတဲ့မြန်မာစစ်ဆောင်တွေဟာနေဆက်ရွာတွေမှာဟိုတစုဒီတစုနေနေကြစေပါသူတို့အနေနဲ့မိုးရိပ်မှပြန်နေဖို့မလုံခြုံသေးဘူးလို့ခန့်စားနေကြရပါတယ်ဒေါ်မေကရိတ်ခပြန်ယူဖို့အိမ်ခဏလေးပြန်လာခဲ့ရပါCDM ဆေးမှုကိုကြော်စွာလဲမိုးရေကနေပြင်းနေရတာဖြစ်ပါတယ်။ဂျွာရီမှာရောက်နေတဲ့ဆစ်ဆောင်တွေကိုဆေးသွာကုသပေးနိုင်ဖို့သူစူးစမ်းနေရပါ။အခုကအရင်ကထက်ကိုလိုအပ်တာတွေများနေပါတယ်။ဆစ်ဆောင်တွေကအဝတ်စားတွေစောင့်နေမှာပါပဲပြေးလာခဲ့ရတာဖြစ်ပါတယ်။ဒီလိုဆောင်ရသည်မှာတောင်ပေါ်နေရာတွေကအတော်လေးချမ်းပါတယ်။ဂျွာမှာကဘာမှပြည့်ပြည့်စုံမရှိဘူးလို့ဒေါ်မေကပြောပါတယ
်။ဟိုကတော်တော်လေးတင်းငါဆီအောင်တော့ရှိကြတယ်ချားတာလို့အရွာတော့ဖြစ်ကြလို့ခုစင်ရပါလေ။ဒီစားတော့ခုအပူစူးတာကြီးရောစူးစူးတာလေ။ဒီအဲ့ဒါချောင်းကြီးပါတယ်တော့ရလေ။ဒီလိုနေပါတယ်သိမ့်ချီဟုတ်။ဒီလိုတော့ဝင်ချောင်းလေးချောင်းစားတော့ချောင်းစူးနာစီ။ချောင်းစူးတာဖြစ်ကြလားဆိုတာ
။အသက်ဆက်ယုံစားမှုတောင်ရုန်းကန်နေရတဲ့မိသားစုမှာဒေါ်မေရဲ့အစာရင်ယောဂနဲ့တဲ့တဲ့အစားစာစားရဖို့ကမလွယ်ပါဘူး။ဦးတောင်ဟန်စိတ်ပူဆုံးကလည်းကျန်းမာရေးပါပဲ။
ဆော်ရဲဆိုတာမရှိတော့တနေ့ပြင်မှာမရှိလို့မရှိရလို့ဖြစ်ပြီးအောင်ဆိုတော့ဒီကတော့ကျွန်တော်တို့တမှုကလာတဲ့ဆက်ဆံတွေအကြောင်းတော့မသိရအကြောင်းမရှိဘူးလေအပေါ်လုံးသိနေရတာလေမနေ့ကဒီနေ့မရှိဘူးဆိုရင်ပြောနေတယ်လက်ဆက်စားလို့ရသေးတယ်ဆိုလိုချင်တာလေအကြမ်းမှရတော့သူတို့လည်းတတ်နိုင်မှာမဟုတ်ဘူးဖြစ်ခဲ့ရင်ဒီဒီနေ့လေးနဲ့ချင်းပြီးလို့လည်းဒီလိုမျိုးကျွန်တော်တို့စီရင်ကဒေါက်တာလုံးနဲ့မျိုးလည်းယောဂဆိုအသေးစားဝင်ရှိတယ်လေကျွန်တော်တို့ပြသောက်ခုမှလည်း
ဆရာနာဒိမီနောက်ပိုင်းမြန်မာကနေအိန္ဒိယကိုဆစ်ဆောင်သွားသူ9000ဝန်းကျင်ရှိရဲလို့အိန္ဒိယဆစ်ဆောင်အရေးလုံနေတဲ့လူ့အခွင့်အရေးအဖွဲ့တခုကခန့်မှန်းပါတယ်။စည်ရင်းတိကျရနိုင်မှုခက်ခဲပေမဲ့အဲ့ဒီလူ့အခွင့်အရေးအဖွဲ့ကလလန်းမိတလောက်ကောက်ယူထားတဲ့စည်ရင်းအရဆိုရင်မီဇိုရမ်မှာမြန်မာဆစ်ဆောင်6000ရှိပြီးမနီပူမှာ9000ဝန်းကျင်ရှိရဲလို့တာဝန်ခံတဦးကခန့်မှန်းပါတယ်။မီဇိုရမ်မှာရှိတဲ့ဒေသခံနဲ့ပြည်နယ်အစိုးရကကြိုဆိုကြပေမဲ့မနီပူမှာတော့မတူညီတဲ့အခင်းချင်းရှိပြီးအထူးသဖြင့်မေလူမျိုးရေးပြိပခါဖြစ်ပြီးရဲ့နောက်မှာပါဆစ်ဆောင်တွေကိုပို့ပြီးအကူအညီပေးဖို့အတွက်လူ့ခွင့်ရေးအဖွဲ့အကြောင်းဝန်ကကတောင်းဆိုပါတယ
်ကျွန်တော်ပြောချင်တာအင်ဂျိုအစိုးရအနေနဲ့ဟုတ်ကျွန်တော်တို့ဒီမြန်မာပြည်အခုအဲ့ဒီအနာတင်းမှုကြောင့်ကျွန်တော်တို့အိန္ဒိယပြည်တွင်းမှာထပ်ပြေးလာတဲ့လူအများတစ်ယောက်ကိုသူတို့ဟုတ်အတိမတ်ပြုပြီးတော့လိုအပ်တဲ့အကူအညီတွေကိုကျွန်တော်တို့ပေးတင်တယ်လို့ကျွန်တော်ထင်တယ်ကျွန်တော်တို့မြို့တော်တွင်းမှာတော့ဖားစီမရှိဘူးကျွန်တော်တို့ဟုတ်စကိုင်းဖက်တဲ့နဲ့စစ်ပြေးသွားတဲ့စစ်ပြေးချောင်းပေါ်တော့အဲ့ဒီမဏိပူဖက်ဒီနေ့ဖက်မှရှိတဲ့စစ်ပြေးချောင်းသချုပ်ဆွေးခဏခဏဖန်စီရှိတယ်အဲ့လိုရှိတော့အဲ့ဒါအဓိကအကြောင်းရင်းကတော့အိန္ဒိယဘူဆိုယာနဲ့သူတို့ကတာဝန်တရားဝင်လက်မှတ်ခံထားတော့အဲ့ဒီမဏိပူပြည်ဆိုယာကဖန်စီလုပ်တာဖြစ်ပါတယ်အဲ့ဒါကြောင့်ကျွန်တော်အနေနဲ့တော့အိန္ဒိယအစိုးရအနေနဲ့စစ်ပြေးချောင်းတွေကိုသူတို့တရားဝင်အတိမတ်ပြုပြီးတော့လိုအပ်တဲ့ထောက်ပံ့ကူညီဒီပါတီပေါ့နော်ဒီမနက်ချယ်ရီနယ်ကိုသူတို့ပေးတင်တယ်လို့ကျွန်တော်ဟုတ်ပြောလို့ပါတယ်
ခုတော့မနီပူရဲ့တောင်နှင်းတွေကြားမှာဒီဆစ်ဆောင်တွေဟာအချင်းချင်းပဲကူညီရိုင်းပင်းနေကြရတာပါမိုးရေမှာအချင်းတွေပြန်ကောင်းလာဖို့ဒေါ်မေကမျှော်လင့်နေပါတယ်ဒါမှလည်းသူအိမ်ပြန်နိုင်မှာပါဒါပေမဲ့ဒါကရေရှည်အတွက်အဖြေရောမဟုတ်ပါဘူးသူကစကိုင်းကသူတို့အိမ်လေးစီကိုသာပြန်ချင်နေခဲ့တာပါဒါပေမဲ့အန်ဒီရဲ့ကညာနေပါသေးတယ်
ကလေးမျိုးကမ်းလို့စီစဉ်ထားတာကလေးမျိုးကျလာကိုကပေါ်တာဆွဲနေဆိုတော့မတော်ဖြစ်တယ်လေတမူရောလိုမျိုးကလေးအငယ်ကြီးပေါ်တာဆွဲနေကြလို့လေနောက်ကျယောက်ျားလေးကြီးပဲညားတာဟိုတနည်းအငယ်လေးပဲရှိရစောလေဘယ်မှမတော်ရည်တွေဖြစ်နေချစ်နိုင်တော့မြန်မြန်လေးပြီးသေးချင်ပါပြီဘောင်လဲဆိုတော့ကိုအိမ်ကိုမှပဲနေချင်တော့တယ်လေဓမ္မဘာပဲဆက်ဆက်ရကိုမျက်နှာငြိမ်းရ
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ့်တို့တန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်။
တို့အတန်ဝိုင်းတော်သားတွေတင်ဆက်ခဲ့တာပါဗျာအခုတော့ဆွေးနွေးကန်းတစ်ခုနဲ့ဆက်ပါမယ်စစ်ပွဲတွေနဲ့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုဖိနှိပ်မှုတွေကဘယ်လိုပတ်သက်နေပါသလဲဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာဘာသာပေါင်းစုံဆွေးနွေးရေးနဲ့ငြိမ်းချမ်းရေးအကျိုးတော်ဆောင်အရှင်မနလလင်္ကာရနဲ့ဥတ္တမောင်တန်းကမေးမြန်းတင်ဆက်ထားပါတယ်ဗျာ
ယူကရိန်းကရုရှားသိမ်းပိုက်နယ်မြေတွေမှာအာဓမ္မပျောက်ဆုံးသွားတာတွေဥပဒေနဲ့မညီထင်သလိုဖမ်းဆီးနေတာတွေညှဉ်းပန်းနှိပ်စက်နေတာတွေနဲ့တခြားမတော်မတရားလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးတော့ဂုဏသမဂလူခွင့်ရေးဆိုင်ရာလက်ထောက်အတွေ့အကြုံ AZ Brands Carisca နွေမလာဆခုနေနေကပြောပါတယ်ဆိုတော့ဒီပတ်စစ်ပွဲနဲ့ဘာသာရေးလွတ်လပ်ခွင့်ကြောင်းဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ဗုဒ္ဓဘာသာယဟန်တော်တပါးလည်းဖြစ်ဘာသာပေါင်းစုံဆိုင်ရာဆွေးနွေးရေးနဲ့ငြိမ်းချမ်းရေးဆောင်ရွက်နေသူဥမ္မန္တလာလင်္ကာရဖြစ်ပါတယ်။မင်္ဂလာပါဦးဇေဖျာ
။မင်္ဂလာပါခို
င်း။မြန်မာနိုင်ငံမှာလည်းစစ်ပွဲတွေဖြစ်နေတယ်။တဘာမှာလည်းစစ်ပွဲတွေဖြစ်နေတယ်။စစ်ပွဲတွေနဲ့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်နိုင်တဲ့အလားအလာဘယ်လိုများရှိပါသလဲဖျာ
။စစ်ပွဲတွေဖြစ်လာတဲ့အခါမှာလူတွေကဒီအကြမ်းဖက်တာနောက်ပြီးအမမှန်ကိုစံစာတွေးခွန်နိုင်မှုတွေအားနည်းသွားတယ်။နောက်ကြတော့အကြောက်တရားတွေပို့ပြီးတော့မှမြင့်တက်လာတယ်။နောက်ဒီလူတိုင်းပေါ်မှာဒီတန်တရားတွေနဲ့ကြည်ရဲ့အဲ့ဒီအခါမှာကိုနဲ့မတူဘူးလို့ထင်ရင်ဒါမှမဟုတ်ရင်တန်တရားဖြစ်လို့ရှိရင်ကိုအသက်ကိုစိုးရိမ်ပြီးတော့မှကျူးလွန်တာမျိုးဖိနှိပ်တာမျိုးတွေရှိတတ်ပါတယ်။ဆိုတော့အဲ့ဒီလိုပဲမြန်မာနိုင်ငံမှာဆိုရင်လည်းပဲဗုဒ္ဓဘာသာယဟန်တော်တွေတော်တော်များများဖန်ဆီးခံရတယ်၊ထောင်ကျတယ်၊တပ်ဖြတ်ခံရတယ်တေဆုံးတယ်ဘုန်းကြီးကျောင်းတွေမိရှုခံရတယ်ချက်ကျောင်းတွေပလီတွေဒီဘာသာရေးခေါင်းဆောင်တွေဒီမြန်မာနိုင်ငံရဲ့အာဏာသိမ်းမှုနောက်ပိုင်းစစ်ပွဲတွေမှာဖြစ်ခဲ့တာတွေအများကြီးရှိပါတယ်ဆိုတော့နှစ်ဖက်လုံးမှာဒီစစ်ပွဲထဲမှာရှိနေတယ်ဆိုလိုတာကစစ်တပ်ကိုထောက်ခံတယ်စစ်တပ်ကိုစန့်ကျင်တယ်ဆိုတဲ့အုပ်စုပေါ့now ဒီစစ်ကောင်စီမှမဟုတ်ဘဲနဲ့ပြည်သူအချင်းချင်းကြားမှာလည်းဒီခွဲခြားဆက်ဆံခံရတဲ့ဟာမျိုးတွေအများကြီးရင်ဆိုင်နေရတယ်ဆိုလိုတာကဒီမမတလို့ထင်လိုက်တာနဲ့တပြိုင်တည်းတည်းအဲစစ်အာဏာရှင်ကိုမကြိုက်တဲ့အုပ်စုကလူတွေကအမုန်းတရားပွားတယ်အဲဒီတီရီကူဆရာတော်ကြီးတို့လိုဒီဥစိကိန်တို့လိုအဲစစ်တပ်ကိုထောက်ခံတယ်ဆိုတော့ဘုရားဘာသာရေးခေါင်းဆောင်တွေမှာလည်းပဲဒီဘက်အဖွဲ့အစည်းတွေကနေပြီးတော့မှပြပြနှစ်နှစ်ပြောဆိုတာမျိုးတွေရှိပါတယ်ဆိုတော့ဒီဘက်မှာဒီမိုကရေစီတက်ကြွလှုပ်ရှားတဲ့ယဟန်တော်တွေဘက်ကလည်းပဲဟိုစစ်တပ်ထောက်ခံတဲ့ဘက်ကနေပြီးတော့မှဒီပြောဆိုဆဲရေးတိုင်းထွာတာမျိုးတွေလည်းများစွာတွေ့ရပါတယ်။ဒါကဒီဗုဒ္ဓဘာသာတွေမဟုတ်ဘဲနဲ့ကာဒီနယ်ဘိုရိုလိုဟာမျိုးကိစ္စတွေအခြားဒီအစ္စလမ်ဘာသာဝင်တွေကြားမှာလည်းပဲအဲ့ဒါမျိုးအမုန်းတရားပွားစေနိုင်တဲ့ဟာမျိုးတွေဘက်ဆိုတဲ့ဟာမျိုးတွေနဲ့မင်းပြီးတော့မှပြောဆိုတာမျိုးတွေလည်းများစွာရှိပါတယ
်။ရာသောအဖြစ်လူခွင့်ရေးအစီအခါစားတွေကိုကြည့်လိုက်လို့ရှိရင်လူပြားစုကိုးွယ်တဲ့ဘာသာတရားကနေမှလူနည်းစုကိုးွယ်တဲ့ဘာသာတရားပေါ်မှာဒါမတော်မတရားဆက်ဆံတာဖိနှိပ်တာတွေကိုပဲဖော်ပြကြတာတွေ့ရပါတယ်။ဘာသာတစ်ခုတည်းမှာအဲ့ဒီလိုရှိနေတာကိုတော့တပည့်တော်တို့တွေ့ရခဲ့တယ်ထင်တယ်။ဗုဒ္ဓဘာသာမှာကောအများစုနဲ့သဘောကွဲတဲ့ဒါမှမဟုတ်ရင်နော်ဒီတာရဏဆိုင်ရာအာဏာပိုင်တွေနဲ့သဘောကွဲတဲ့လူနည်းစုဗုဒ္ဓဘာသာတွေရဲ့အခြေအနေကတော့ဘယ်လိုများရှိပါသလဲဖေ
။မြန်မာနိုင်ငံမှာရှေးစဉ်ဆက်ကလေးကဒီအတ္တမဝါဒအနေနဲ့တစိုက်ကပ်ပြီးတော့မှဖိနှိပ်ခံရတဲ့အခွင့်အရေးတွေရှိပါတယ်။အဲဒါကြိုင်လည်းသိပါလိမ့်မယ်မိုးပြခိုင်းလိုဟာမျိုးကြောက်တင်မောခိုင်းလိုဟာမျိုးနောက်ဥက္ခရရဲ့လူတွေလူဖြစ်သဘောမျိုးတွေလည်းရှိပါတယ်။နောက်ဒီမိုးကုတ်တော်မှာဝိနည်းဆရာတင်ခံရတဲ့ဟာမျိုးတွေရှိတယ်now the ကြောင်ပန်းကိစ္စလိုဟာမျိုးတွေရှိတယ်။ဒါပေမဲ့လည်းဒီမြန်မာနိုင်ငံမှာမဟာယာနအဖွဲ့အစည်းတွေလည်းရှိပါတယ်။ဒီ Chinese မဟာယာနသူတို့တွေက cooperate လုပ်ကြတယ်ပူးပေါင်းဆောင်ရွက်မှုတွေရှိတဲ့အတွက်ကြောင့်မို့လူနည်းစုဗုဒ္ဓဘာသာ different မတူကွဲပြားတဲ့ဗုဒ္ဓဘာသာဖြစ်နေပေမဲ့သူတို့တွေအတွက်အဆင်ပြေပါတယ်။ဒါပေမဲ့ဗုဒ္ဓဘာသာဒီထဲကမှထေရဝါဒကိုဒီပြောတဲ့အခါမှာ freedom of expression နဲ့ဒီ hate speech เนี่ยအရန်ပါလွာတဲ့ဟာမျိုးရှိပါတယ် go yong chi lang go lo la la pyo lai de kha ma tu yong chi de ya a cha lu de yong chi de ya paw ma thi kai aw na chin aw we ban pyo so ra myo swe swe ra myo swe so yin di bak ka lu de ma le be na chin ne khan sa mu myo phit par ai niya ma di lu ne su lo lu mya su lo so de de sai ma kat phe ne di lo la swa yong chi go kwen mu go ਉਸਨੂੰ ਨੀਨੇਗਾ ਲਖਨ ਦੇ ਮੇ ਦੋਦੋ ਅਮੋਂਟਿਆ ਮਫਿਟ ਫੋਇਆ ਅਟਕ ਕੋਰੋ ਤੱਸਾਇਨਿਆ ਬਾਦਾਈ ਗਾਉਂਸੌਂ ਨੀ ਅਸੂਯਾ ਬਾਈ ਸਾਇਆ ਰਿਆ ਗਯੂ ਸਾਈ ਤੇ ਨੇ
ਵੀਰੋ ਦਾਨੇ ਸੱਨੇ ਪੀਰੋ ਮੱਤ ਮੀ ਡਾਲੇ ਸੀ ਬਾਰੇ ਅਮਿਓਦਾ ਡੈਮੋਕ੍ਰੇਸੀ ਅਫ ਫੈਜੋ ਅਸੂਆ ਫਿਟ ਲਾਲੇ ਯਾਉ ਟਾਈ ਮੁੰਜੀ ਚੋ ਉਫਿਓ ਮਿੰ ਤੈਂ ਫਿਟ ਦੇ ਅਚੇ ਮਾ ਖੀ ਦੀ ਕੂ ਆ ਨੀ ਪਿਆ ਲਾਲੇ ਲੇਨ ਗਵੇ ਮਾ ਬਰਿੰ ਡੌਕ ਦੇ ਆ ਮਾਬਾਤਾ ਨੇ ਪੱਤ ਬੀ ਮੀ ਦੇ ਖਾ ਮਾ ਤੂ ਆ ਕਾਮਨ ਲੇ ਛਾ ਪੀਰੋ ਮਾਬਾਤਾ ਮਲੋ ਬੂ ਸੋ ਦੇ ਸਗਾ ਪਿਓ ਕੇ ਬਾਰੇ ဒါလေးမှတ်မိပါတယ်အဲ့တော့တပြည့်တော့နားလဲချက်ကလူခွင့်ရေးဆိုတာတဆိုင်ရအခွဲစည်းအတိုင်းဝင်အတွင်းထဲကပဲလူလားမလူလားကိုဆုံးဖြတ်ပါတယ်အစိုးရကဒီအခွဲစည်းလူတယ်မလူတယ်လူခွင့်ရေးသဘောအရဆုံးဖြတ်ဖို့မလိုပါဘူးအဲ့ဒီအခွဲစည်းကနော်အများပြည်သူတဲမှာအမုန်းတရားတွေပွားအောင်နော်ဖန်တီးလာတယ်ဒါမို့လို့ရှိရင်ဒီကြိမ်မှုကိုပြပြလာအောင်ဖန်တီးလာတဲ့စရှိတဲ့ဥပဒေချိုးဖောက်မှုတစုံပြားမကျွမ်းလွန်မချင်းလွတ်လပ်စွာရည်တည်ဝင်ရှိပါတယ်။ဆိုတော့အဲ့ဒီလို NLD အစိုးရလက်ထက်မှာမမသာအဖွဲ့ကြီးပေါ်ဆက်ဆံကခဲလာကတော့လူခွင့်ရချိုးဖောက်မှုလို့ပြောလို့ရပါသလားဖေ
။ဒါပေမဲ့မြန်မာနိုင်ငံမှာထေရဝါဒဒီသာသနာတော်ထဲမှာမဟာနာအဖွဲ့ကြီးရှိတဲ့အတွက်ကြောင့်မို့အခြားအဖွဲ့တစ်ခုမရှိသင့်ပါဘူးဆိုပြီးတော့မှပြောဆိုတာမျိုးတွေလည်းရှိပါတယ်။ဆိုတော့ဒီတန်ဃာတော်တွေရဲ့ဂျားမှာလည်းဒီအဖွဲ့အစည်းဖြစ်လာတဲ့အခါမှာဟိုတချို့ယဟန်တော်တွေကအရန်ကို active ဖြစ်တာမျိုးတွေ့ရတယ်။အဲဒီအချိန်မှာမဲရဘူးရာအတွက်နဲ့ဒီတန်ဃာတွေကိုအတုံးချပြီးတော့မှဒီဖွဲ့စည်းဖြစ်အောင်သူတို့ပံ့ပိုးကူညီပြီးတော့မှ NLD ကိုမုံတီးပြီးတော့မှဒီဘာသာရေးနဲ့နိုင်ငံရေးနဲ့ရောပြောပူးတက်တယ်ဆိုတဲ့ကိစ္စမျိုးတွေဖြစ်တယ်။အဲ့ဒီလိုဖြစ်တယ်ဆိုတဲ့ဟာကိုတန်ခါတော့ဒီစစ်တပ်ကိုမကြိုက်တဲ့တန်ခါအဖွဲ့စည်းတွေကလည်းပဲဒါကိုစိုးရိမ်ကြပါတယ်ဆိုတော့ဒီကွီဖြိုးအနေနဲ့အဲ့ဒီကိစ္စကိုသူ့အနေနဲ့မပြောတင်ဘူးပြောလိုက်တာနဲ့တပြိုင်နက်တည်းဒီ constitution ကိုလည်းထိခိုက်တယ်လို့ငါတို့ဘာသာတရားတွေကိုငါတို့ရဲ့အဖွဲ့စည်းကိုဖိနှိပ်တယ်ဆိုတဲ့အမုန်းတရားကိုလည်းဖြစ်စေတယ်ပေါ့နော်ဆိုတော့ဒီတန်ခါတဲမှာဒီအဖွဲ့စည်းနဲ့ပတ်သက်ပြီးတော့မှဟိုရန်လက်တွေကတော်တော်ဆိုးဆိုးဘွားဘွားဖြစ်ခဲ့ပါတယ်အမုံစကားတွေပြောတဲ့ဟာမျိုးတွေလည်းဒီတရားဝင်အမုံစကားပြောတဲ့အဆင့်ကြီးဖြစ်လာပါတယ်နောက်တစ်ခုကအဲ့ဒီလူဟာနေပြီးတော့မှဒီတန်ဃာရဲ့သဘောတရားမှာတန်ဃာကွဲပြားမှုရာအတွက်အရေးကြောင်းဖြစ်သွားတယ်မြန်မာနိုင်ငံမှာဟိုမဘတ်နဲ့မဘတ်မဟုတ်တဲ့အုပ်စုအနေနဲ့တန်ဃာတင်ကွဲတဲ့အနေနဲ့ဖြစ်ခဲ့တယ်နောက်တစ်ခါဒီနိုင်ငံရေးအနေနဲ့လည်းစစ်တပ်ကိုထောက်ခံတာနဲ့စစ်တပ်ကိုမထောက်ခံဘူးဆိုတဲ့ဟာနဲ့ဖြစ်ခဲ့တယ်ဆိုတော့နှစ်ဖက်လုံးကဒီစီးလုံးညီညွတ်မှုပြိုကဲသွားတဲ့အတွက်ကြောင့်မို့အမုံတရားတွေနဲ့နာကျင်မှုတွေကိုဖြစ်စေရတယ်ပေါ့နော်ဆိုတော့အဲ့ဒီလိုဖြစ်တဲ့အတွက်ကြောင့်မို့ဒီမဘဒအဖွဲ့ကြီးဖြစ်ချင်းမဖြစ်ချင်းမှာဟိုကောင်းကျိုးနဲ့ဆိုးကျိုးနဲ့ကြည့်မယ်ဆိုရင်ဆိုးကျိုးတွေကအများစွာဖြစ်ခဲ့ပါတယ
်အခုဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်ပြီးရှင်ဖျားဘလို့များဆောင်ရွက်တင်တယ်လို့အကြံပေးချင်ပါတယ
်ဆိုတော့ပညာရှင်ဆန်းဆန်းအကြောင်းအရာကိုစကားဝိုင်းပေါ်မှာတင်ပြီးတော့မှဆွေးနွေးတဲ့ဒိုင်အလော့စကားဝိုင်းတွေကအမြတ်မှကိုကောင်းပါတယ်။နောက်တစ်ခုကပြိုင်ဆိုင်ကြမယ်ဘာသာတစ်ခုနဲ့တစ်ခုလူနည်းစုလူများစုပြိုင်ဆိုင်ကြမယ်ဆိုရင်ငါဖွဲ့စည်းကမင်းတို့ထက်ပို့ပြီးတော့မှနားလည်မှုတွေတည်ဆောက်နိုင်တယ်ပို့ပြီးတော့မှလေးစားတယ်ပို့ပြီးတော့မှချစ်ခင်တယ်ပို့ပြီးတော့မှပေးဆက်နိုင်တယ်ပို့ပြီးတော့မှတန်ဖိုးထားတယ်ဆိုတဲ့ကောင်းမွန်တဲ့ positive ဒီ energy တွေနဲ့ပြိုင်ဆိုင်ဖို့ရကိုကောင်းတယ်မင်းတို့ထက်ငါတို့ကကိုယ်ချစ်ကြတယ်ငါတို့အဖွဲ့အစည်းတွေချစ်တာမဟုတ်ငါတို့ကမင်းတို့ပုံမှန်လည်းပဲချစ်တယ်တိုင်းနာလူနည်းစုတွေပုံမှန်လည်းလူများစုတွေကချစ်တယ်အဲလူနည်းစုကလည်းလူများစုတွေပုံမှန်ချစ်တယ်ငါတို့ကကိုချင်းစာတရားတွေပို့ပြီးတော့မှထားနိုင်တယ်ဆိုတဲ့သဘောမျိုးနဲ့ဆိုရင်အာမြန်မာနိုင်ငံကြီးကနေချင်းစရာကောင်းပြီးတော့မှပျော်ရွှင်ပြီးတော့မှဒီစိတ်ချမ်းမှာကိုချမ်းသာဖြစ်စေနိုင်တဲ့နိုင်ငံတစ်ခုကိုဒီ dialogue ကို practice လုပ်ခြင်းအားဖြင့်တိဆောက်သွားစေနိုင်ပါတယ်ရှိကဖြစ်ခဲ့တဲ့ဒီအနာတရားတွေပြဿနာတွေကိုလည်းကုစားပေးနိုင်ပါတယ်နောက်လာမယ့်အနာဂတ်ကိုလည်းပဲလှလှပပဖွံ့ဖြိုးသွားစေနိုင်မယ်လို့ဦးစင်းကယုံကြည်မိပါတယ်
ဒီမှာဗျအဲကျေးဇူးအများကြီးတင်ပါတယ်ဗျာ
ကျေးဇူးတင်ပါတယ်တခါကြီ
းခုဆွေးနွေးတောင်းခဲ့တာကတော့စစ်ပွဲနဲ့ဘာသာရေးလိုလားခွင့်အကြောင်းဖြစ်ပါတယ်ဆွေးနွေးပေးခဲ့သူကတော့ဘုရားဘာသာရဟန်းတော်တစ်ပါးလည်းဖြစ်ဘာသာဘောဆောင်ဆိုင်ရာဆွေးနွေးနဲ့ရင်းချမ်းရေးဆောင်ရွက်သူတွေလည်းဖြစ်တဲ့ဥမန္တလာမင်္ဂရဖြစ်ပါတယ်ကျွန်တော်တမောင်သားပ
ါတရင်မဲ့ရဖို့အရေးကြီးတဲ့ဒီနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့တရင်မဲ့ရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်တဲ့တရင်တွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရရက်ကအတန်တွေကိုချိဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flux application ကို download ရယူပ
ါ VUE မြန်မာပိုင်းစီစဉ်ရဲ့2023ခုနှစ်နိုဝင်ဘာ26ရက်တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဗျအခုဆက်ပြီးဥတုရသီနဲ့အနာဂတ်ကမ္ဘာလေယာဉ်စက်ပျိုးအစီအစဉ်တွေမတင်ဆက်မီမှာအာရှနိုင်ငံရေးနဲ့စတင်တင်ဆက်ပါမယ်ထိုင်ဝမ်မှာလာမယ့်ဇန်နဝါရီလရွေးကောက်ပွဲဟာပြည်သူတွေအနေနဲ့ထိုင်ဝမ်ရဲ့ရည်တည်ချက်ကိုရွေးချယ်ရမယ့်အနေအထားဖြစ်နေပါတယ်။ဘင်္ဂလားဒေ့ရှ်မှာတော့ဆန္ဒပြမှုတွေအကြမ်းဖက်နှိမ်နင်းမှုတွေကြားကပဲရွေးကောက်ပွဲကိုဇန်နဝါရီ9ရက်နေ့မှာကျင်းပဖို့ရှိပါတယ်။ဒါတွေကိုစုစုပြီးကိုစော်မိုးကျော်ကတင်ပြထားပါတယ်ခင်ဗျာ။
ထိုင်ဝမ်မှာသမ္မတရွေးကောက်ပွဲကိုလာမယ့်ဇန်နဝါရီလ23ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။လက်ရှိအာဏာရသမ္မတဆိုင်အင်ဝမ်ဦးဆောင်တဲ့တိုးတက်သောဒီမိုကရက်ပါတီဟာထိုင်ဝမ်ကိုလွတ်လပ်တဲ့ဒီမိုကရေစီရှိတဲ့နယ်မြေတစ်ခုဖြစ်လို့ပြီးအမေရိကန်နဲ့ပုံမနီးကပ်တဲ့ဆက်ဆံရေးရှိပါတယ်။အဓိကရှင်ပြိုင်မဲ့အတိုက်အခံအမျိုးသားရေးပါတီကွန်မင်တန်ပါတီကတော့တရုတ်နဲ့ထိုင်ဝမ်ဟာတရုတ်ပြည်တပြည်တည်းရဲ့အစိတ်အပိုင်းနှစ်ခုဖြစ်တယ်လို့ခံယူပြီးတရုတ်လိုလားသူပါတီဖြစ်သတ်မှတ်ခံထားရပါတယ်။တရုတ်ကတော့ထိုင်ဝမ်ကိုကျွနယ်မြေလို့သတ်မှတ်ထားပြီးလိုအပ်ရင်စစ်အင်အားသုံးမယ်လို့ကြေညာထားပါတယ်။ဒါကြောင့်လာမယ့်ရွေးကောက်ပွဲမှာထိုင်ဝမ်ပြည်သူတွေအနေနဲ့ပြည်ကြားလွတ်လပ်တဲ့ထိုင်ဝမ်ဖြစ်ချင်သလားတရုတ်ပြည်မကြီးနဲ့ပုံမနီးကပ်လို့သလားဆိုတာကိုရွေးချယ်ရမယ့်သဘောဖြစ်နေပါတယ်။တရုတ်နဲ့အမေရိကန်အပါအဝင်နိုင်ငံတကာကလည်းစောင့်ကြည့်နေပါတယ်။နိုဝင်ဘာလ20ရက်နေ့တုန်းကတော့အာဏာရတိုးတက်သောဒီမိုကရက်ပါတီသမ္မတလောင်းလိုင်ချန်တီဟာအမေရိကန်ဆိုင်ရာထိုင်ဝမ်အထူးကိုယ်စားလှယ်ဟောင်းရှောင်ပီခင်ကိုဒုတိယသမ္မတလောင်းအဖြစ်ကြေညာခဲ့ပါတယ
်။这场选举全世界都在看台湾的人民
ဒီရွေးကောက်ပွဲကိုကမ္ဘာလုံးကစောင့်ကြည့်နေပါတယ်ထိုင်ဝမ်ပြည်သူတွေဟာဒီမိုကရေစီလမ်းကြောင်းပေါ်မှာကိုယ်ပါသာကိုဆက်ရှောင်မလားတရုတ်ပေါ်မိကိုအားထားမလားဆိုတာကိုရွေးချယ်ရမှာပါလို့သမ္မတလောင်းလိုင်ချန်တီကပြောဆိုခဲ့ပါတယ်ဒုတိယသမ္မတလောင်းရှောင်ပီခင်ကလည်းစစ်ပွဲဟာနီးလမ်းမဟုတ်ပဲတရုတ်နဲ့ဆွေးနွေးဖြေရှင်းမယ်လို့ပြောဆိုပါတယ
်当然我们也期待也希望习近平主席所谓
ထာဝရကိုတိုက်ဖို့အချိန်သတ်မှတ်ထားတာမျိုးမရှိပါဘူးလို့သမ္မတရှီကျင်းပင်ပြောဆိုတာဟာအမှန်ဖြစ်လိမ့်မယ်လို့မျှော်လင့်ပါတယ်။ကျွန်တော်တို့အနေနဲ့လည်းရင်းငယ်ရင်းနဲ့တည်ငြိမ်ရေးရရှိဖို့အတွက်နှစ်ဖက်ဘုံတူညီမှုတွေကိုအမှန်တကယ်ရှာဖွေသွားမှာပါ
။ထိုင်ဝမ်ကို2028ခုနှစ်ဒါမှမဟုတ်2035ခုနှစ်မှာတရုတ်ကတိုက်ဖို့စီစဉ်ထားတဲ့ဆိုတာမဟုတ်ဘူးလို့သမ္မတရှီကျင်းပင်ကသမ္မတဘိုင်ဒန်ကိုပြောဆိုခဲ့တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။ကွန်မတီပါတီကလည်းသမ္မတလောင်းခိုးယူရင်းနဲ့ဒုတိယသမ္မတလောင်းတွေကိုမှတ်ပုံတင်ရပါတယ်။နောက်ထပ်ပါတီတစ်ခုဖြစ်တဲ့ထိုင်ဝမ်ပြည်သူ့ပါတီ TPP ဟာကွန်မင်တန်နဲ့မဟာမိတ်ပြုဖို့စီစဉ်ထားပေမဲ့မဖြစ်ခဲ့ဘဲနိုဝင်ဘာလ24ရက်နေ့မှာတိုင်ပင်မြို့တော်ဝန်ဟောင်းကိုဝင်ဂျိတ်နဲ့ဒုတိယမြို့တော်ဝန်ဟောင်းစင်တီယာဟူတို့ကိုသမ္မတနဲ့ဒုတိယသမ္မတလောင်းတွေအဖြစ်ကြေညာခဲ့ပါတယ်။ထိုင်ဝမ်ရေလက်ချတည်ငြိမ်ရေးဟာအာရှနဲ့ကမ္ဘာတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးအတွက်အရေးပါပါတယ်။ဂျပန်ကလည်းထိုင်ဝမ်ရေလက်ချတည်ငြိမ်ရေးဟာဂျပန်လုံခြုံရေးကိုပတ်သက်နေတယ်လို့ယူဆပါတယ်။ထိုင်ဝမ်ကိုတရုတ်ကတိုက်လို့အမေရိကန်ကထိုင်ဝမ်ဘက်ကပါရင်ဂျပန်နယ်မြေနဲ့အကူအညီတွေကိုအမေရိကန်ကမဖြစ်မနေရယူရလိမ့်မယ်လို့စီရေးကြွန့်ကျင်သူတွေကတွက်ဆထားပါတယ်။တရုတ်ကလည်းလေကြောင်းကနေဂျပန်ကိုထောက်လန်းတာဂျပန်အနီးရုရှားနဲ့တွဲပြီးစီးရေးလေ့ကျင့်တာတွေလုပ်နေပါတယ်။ဒါကြောင့်ဂျပန်ဟာစစ်အသုံးစရိတ်56ရာနှုန်းတိုးပြီး 2022年2026年1ドル26,000ビリオンを支援あとにまってばれん。あくろ1枚目ベングラデシュマサナピャムリアチャンペネネムリピニレザガベジャニュアリー9年にまジュイカオフェチェンバマってばれん。ウニジョハンカリダジアウサネアタイカン BNP ベングラデシュミュータパディウサンビ、ウイカオフェティアミャダボ。 ရှိဝင်ကြီးချုပ်ရှိတ်ဟာစီနာယာရုကနှုတ်ထွက်ပြီးဂျာပြအစိုးရကရွေးကောက်ပွဲကျင်းပပေးဖို့တောင်းဆိုဆန္ဒပြပါတယ်။ဒါကိုရှိတ်ဟာစီနာအစိုးရကလက်မခံပါဘူး။ရှိတ်ဟာစီနာရဲ့အဝါမေလီပါတီကလည်းထောက်ခံဆန္ဒပြပွဲတွေလုပ်ပါတယ်။ဆန္ဒပြသူတွေနဲ့ရဲတွေအကြားဒီပြောနေဖြစ်ခဲ့တဲ့အတွက်တေဆုံးဒဏ်ရာရတာတွေရှိပါတယ်။ဒီကြတဲ့ရွေးကောက်ပွဲတွေမှာမတမာမှုတွေရှိတယ်လို့အတိုက်အခ တိုင်းပြည်ကနေဖျက်ပြေးနေရတာတွေရှိပါတယ်အသက်86နှစ်ရှိပြီဖြစ်တဲ့ရှိတ်ဟာစီနာဟာတက်တန်းအရှိဆုံးဝန်ကြီးချုပ်ဖြစ်ပြီးလာမယ့်ရွေးကောက်ပွဲနိုင်ငံ၅ချိန်မြောက်ဝန်ကြီးချုပ်ဖြစ်ဆက်ထမ်းဆောင်ဝင်ရမှာဖြစ်ပါတယ်ဒါအပြင်2013ခုနှစ်ကတည်းကလူမျိုးရုံးတပ်ဖြတ်မှုစစ်ရာဇဝတ်ကျူးလွန်မှုတွေနဲ့တရားစွဲဆိုခံရပြီးရွေးကောက်ပွဲဝင်ခွင့်ပိတ်ခံထားရတဲ့ဘင်္ဂလားဒေ့ရှ်အကြီးဆုံးအစ္စလာမစ်ပါတီဖြစ်တဲ့ဂျမက်အီအစ္စလာမီပါတီဟာလည်းလာမယ့်ရွေးကောက်ပွဲမှာဝင်ခွင့်ရဖို့တရားရုံးချုပ်ကိုတင်ပြခဲ့ပေမဲ့ဝင်ခွင့်မရပါဘူးအခုလိုအခြေအနေတွေကြောင့်ဇန်နဝါရီလ9ရက်နေ့မတိုင်မီနိုင်ငံရေးအကြမ်းဖက်မှုတွေမြင့်တက်လာမှာကိုစိုးရိမ်နေကြကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရမှာ
။ကိုဇော်မိုးကျော်တင်ဆက်ခဲ့တာပါ။အခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို YouTube, Facebook, စာမျက်နှာတွေမှာလည်းလွှင့်နေတဲ့အချိန်တပြိုင်တည်းကြည့်ရှုနားဆင်နိုင်ပါတယ်ဗျ။ Social Media တွေမှာဝေဖန်အကြံပြုမှတ်ချက်ပေးဖို့လည်းဖိတ်ခေါ်ပါရစေ။အခုဆက်ပြီးတော့ Layer စီးပွားသတင်းတွေကိုစုစည်းပြီး Farmer Times Media ကတင်ဆက်ထားတာကိုကြည့်ရှုနားဆင်အောင်ပါခင်ဗျာ။
မင်္ဂလာပါလေယာစီပွန်သတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိတ်ဝင်ချစ်သူများရှင်လန်းချင်မြင်ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီပွန်သတင်းတွေကိုကိုမြင့်မီဟန်နေသူကျမမီစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ကော်ဖီဈေးကွက်မတည်မငြိမ်ဖြစ်ပြီးဈေးကွက်ခံမှန်းမရတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်ဆိုတဲ့သတင်းနဲ့စညင်ပါတယ်ကော်ဖီအများဆုံးစိုက်ပျိုးတဲ့ရှမ်းပြည်နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားနေလို့ကော်ဖီတွေတည်ယူပို့ဆောင်ရောင်းချဖို့ခက်ခဲနေပြီးဈေးကွက်ခံမှန်းမရတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့မြန်မာနိုင်ငံကော်ဖီအသင်းကပြောပါရယ်။ဒါအပြင်အခုနှစ်ကစလို့ထိုင်းနိုင်ငံကိုနယ်စပ်လမ်းကြောင်းကနေကော်ဖီစိမ်းတင်ပို့မှုကိုပိတ်ပင်လိုက်တယ်လို့စီးပွားကူးသန်းဝန်ကြီးဌာနကထုတ်ပြန်ထားပါရယ်။ရှမ်းပြည်နယ်ရှိကော်ဖီစိုက်ခင်းတွေကနေကော်ဖီတွေကိုတည်ယူတဲ့အခါလမ်းမဆက်သွယ်ရေးခက်ခဲတာ၊ကုန်ကြစရိတ်မြင့်တက်တာထိုင်းနိုင်ငံကိုကော်ဖီစိမ်းတင်ပို့ခွင့်ပိတ်လိုက်တာစတာတွေကြောင့်မြန်မာကော်ဖီဈေးကွက်ကခံမရခတ်တဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့မြန်မာနိုင်ငံကော်ဖီအသင်းဒုတိယဥက္ကဋ္ဌဦးမင်းလိုင်ကပြောပါရယ်မြန်မာနိုင်ငံကထွက်တဲ့ကော်ဖီစိမ်းကိုနယ်စပ်လမ်းကြောင်းကနေတရုတ်နိုင်ငံကိုတင်ပို့နေပြီးပင်လယ်ရေကြောင်းကနေဆွစ်ဇာလန်ထိုင်ဝမ်တရုတ်ထိုင်းအမေရိကန်ဗြိတိန်အိုက်စ်လန်တောင်ကိုရီးယားဂျပန်ဂျာမနီအပါအဝင် UAE နိုင်ငံတွေကိုကုန်ကြမ်းအဖြစ်တင်ပို့ရောင်းချနေတာဖြစ်ပါရယ်မြန်မာကော်ဖီကပြည်ပဈေးကွက်မှာအရေးသေးပေါ်မူတည်ပြီးတံတန်းကိုအမေရိကန်ဒေါ်လာ9500ကနေ8300လောက်ထိပေါက်ဈေးရရှိပါတယ်။ပြည်တွင်းဈေးကွက်မှာတော့ကော်ဖီတစ်ပိတ်သာကို2500ဝန်းကျင်ပေါက်ဈေးရှိနေတာဖြစ်ပါတယ
်။ရှမ်းမြောက်တိုင်းဝေးရီကြောင့်ရောဘန်တင်ပို့မှုရပ်တန့်သွားပြီးဈေးနှုန်းဝင်လဲကျဆင်းနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့တိုင်းဝေးရီကြောင့်လက်ဆက်ကုန်သွယ်ရေးလမ်းကြောင်းတွေပိတ်သွားတဲ့ဆိုရောဘာရောင်းဝယ်မှုတွေပါရက်သက်သွားတယ်လို့ရောဘာစိတ်ကြွေရောင်းဝယ်သူတွေကပြောပါတယ်။မြမရောဘာစုစုပေါင်းရဲ့85ရာခိုင်နှုန်းလောက်ကတရုတ်နိုင်ငံကိုအဓိကတင်ပို့နေရတာဖြစ်ပါတယ်။လက်သလုံးမှာတော့မူဆယ်တရာ5မိုင်ပါဝင်မြမတီးမူဆယ်ကအဓိကကုန်သွယ်ရေးစခန်းအားလုံးမှာကုန်သွယ်မှုကိုရပ်နားထားရတာဖြစ်ပါတယ်။ပြီးခဲ့တဲ့အောင်ဘဝစကူရင်းတွေကပြင်သွေးစကူမှာရောဘာတပေါင်းကို1800ဝန်းကျင်လောက်ထိပေါင်းစီရှိရပြီမယ်။နိုဝင်ဘာတတိယပတ်မှာတော့တပေါင်းကို1900ဝန်းကျင်ထိကျဆင်းသွားတယ်လို့မွန်လမြေမြို့နယ်ကရောဘာစိုက်ပျိုးရေးလုပ်ငန်းသူကပြောပါရယ်။ Robago, Pimpa Timbu Yachingale, Puhuwe, the Dollar in New Zee, Nathaniel Zipias Hawi Yaraja, Nina Muri Shigerelu, Robasa New Yawi doing up your suit Havari.
Pirima, Mibaziri, said I just anybody. The only thing I go Mibaz and Tibu Nayamashira, Pirima, Mibaziri, said I just anybody. Mibaz I down to a shown at Yasai Niavare. မြေဘဲဈေးနှုန်းတွေကအသက်ထွက်ရှိတဲ့အော်တိုဘာကနေအခုနိုဝင်ဘာလအထိစက်တိုက်ကြဆင်းလာတာဖြစ်ပြီးလက်ရှိမြေပြင်မှာမြေဘဲစီစံတပိတ်တာကိုငါးထောင်ကျပ်ဝန်းကျင်မြေဘဲအနီလုံးစံနဲ့မြေဘဲအဖြူလုံးစံကတော့တပိတ်တာကိုငါးထောင်200ကျပ်ဝန်းကျင်အထိပေါက်ဈေးရှိနေပါတယ်တူလောင်နိုင်တဲ့မြေဘဲတောင်းအချောက်ကနှစ်ဆယ့်ငါးပေါင်ကိုနှစ်တောင်းငါးထောင်500ကျပ်စက်ကြမြေဘဲအတောင်းကနှစ်ဆယ့်ငါး
မဲ့တာကျွန်တော်တို့ဝယ်တော့လေကျွန်တော်တို့ဟိုဟာအရင်ကျွန်တော်တို့အရင်ကြီးတဲ့ကတော့မြေမျိုးတော်ဝယ်တော့တနင်း၆တောင်းတင်းကတော့ပြည်ထောင်နဲ့ဝယ်ကြရလေအခုကြတော့သူကသဘိတာကို၅တောင်းအချက်လေးနဲ့ဝယ်တာဆိုတော့၈တောင်းတော့တဲ့ထောက်ရလို့ကွာပါတော့မယ်နောက်ဆုံးလို့ကွာပါတော့အရင်ကွာပေါ့ဘယ်လိုမှမကြိုက်တော့ဘူးအားလုံး
မြေဘက်တေကကိုစိုက်ပျိုးချိန်ကနေရိတ်သိမ်းချိန်ထိစိုက်ပျိုးစရိတ်6သိန်းကနေ7သိန်းလောက်ထိကုန်ကြပြီးတေကမြေဘက်အတောင်တင်း30ထွက်ရှိတဲ့တောင်သူတွေပါစိုက်စရိတ်ဆုံးရှုံးမှုနဲ့ကြုံတွေ့နေရတာဖြစ်ပါတယ်တောင်သူဖွံ့ဖြိုးရေးအဖွဲ့အစည်းတွေနဲ့ပြည်တွင်းကကုမ္ပဏီတချို့ကတော့လောင်နှမ်းဝင်မြေဘက်အနီတောင်25ပေါင်တရင်းကို2500ကျပ်မြေဘက်အဖြူတောင်25ပေါင်တရင်းကို2500ကျပ်သတ်မှတ်ပြီးတင်းပေါင်း7000လောက်ကိုတောင်သူတွေထံကနေဓာတ်ရိုက်ဝယ်ယူသွားမယ်လို့ထုတ်ပြန်ထားပါတယ်
ပထမတော့ငွေကြေးတွေကိုဖြည့်တာပြီးဒီစက်တွေကဒီဘက်တောင်ပြီးတော့မောက်ကောင်းကပထမတော့ငွေကြေးတွေကိုအဲလေနဲ့တို့ရအနေနဲ့ကသူရှားမြောက်မှာဖြစ်ပြနေတဲ့အခက်အခဲလေးတွေတောင်းသူတို့သွားရလာရေးဟာစုံသားတွေကဒီစေဘုဆောင်လိုက်ပါအစ်မကြည့်ဘူးဆိုတဲ့အတွက်ကြောင့်တောင်းသူလိုကထရိုက်တာတွေပို့ကုန်လုပ်ငန်းရှင်တွေကဈေးကွက်ပေးတယ်တော့လေသူတို့အဆောသားရေးကြောက်ပေါ့ဒီစီးပွားရေးသမားမှာအဆောင်နဲ့ဒီဒီနည်းလုံးတော့မရှိတော့ဘူးဒါကြောင့်ဒီဘက်ကမှာတော့ပုံမှန်ဈေးကွက်ရခိုင်ရှိကြတယ်ဒီနေ့ကျပုံမှန်ဈေးမှာမရှိဘူးလို့ပြောတာတကယ်နဲ့တကယ်ရောင်းရွက်တာတကယ်မတူကြဘူးအဲဒီဘက်အတွက်ကြောင့်တောင်တူရဒီဘက်တောင်တပင်းကိုတော်လိုက်လို့တယ်ဒီဘက်တစ်ဆွဲတကယ်ကောင်းတဲ့ဆဲမှာ၅ဘက်ကတကယ်ထားတာအဲဒီအခွင့်အလုံးကိုသူတို့ပြီးတဲ့ဈေးကွက်နဲ့ပြောင်းဆက်လို့ဒီရဲတောင်တူရဒီကဆက်နှုန်းခပါမားနဲ့လိုက်ကြည့်လိုက်တဲ့ဆိုရင်ငွေက6သိန်းဆက်9သိန်းကျော်လောက်ရမှာတောင်တူရကသာလောက်ကကတာအစ်မကြီးရဲ့
လက်ရှိမှောက်လေးလက်ရှိမှာမြေဘဲအနီလုံးစံကတရုတ်ကိုတင်မို့နိုင်ခြင်းမရှိတဲ့အတွက်မြေဘဲအဖြူလုံးစံထက်ဈေးကျနေတဲ့အပြင်အယောင်းဝယ်ပါမရှိသလောက်ဖြစ်နေပါဗျ။မကွေးကုန်စည်တိုင်းမှာတော့မြေဘဲအနီလုံးစံကတပိတ်တာကို9300ကျပ်ကနေ9500ကျပ်ပေါက်ဈေးရှိပြီးမြေဘဲအဖြူလုံးစံကတော့တပိတ်တာကို9500ကနေ9600ကျပ်ပေါက်ဈေးရှိနေပါဗျ။အွန်လိုင်းကုန်စည်တိုင်းမှာတော့မြေဘက်အဖြူလုံးဆန်ကတပိတ်တာကို9500ကျပ်လောက်ပေါက်ဈေးရှိနေပါတယ
်အခုဆက်ပြီးနိုဝင်ဘာလ15ရက်ကနေ23ရက်နေ့ထိဈေးကွက်တွင်တည်ကြနေပြီဖြစ်သွားတယ်နေရာထွက်ကုန်ပြည်နယ်စီနိုတွေကိုပြောပြပေးချင်ပါတယ်ရန်ကုန်ဈေးကွက်မှာပြီးခဲ့တဲ့နိုဝင်ဘာ19ရက်နေ့ကပစ္စည်းငွေရက်အားစီအမျိုးသားတတင်းကို38သိန်း5000ကျပ်ပေါက်ဈေးရှိခဲ့ပြီးနိုဝင်ဘာ23ရက်နေ့မှာတော့32သိန်း5000ကျပ်ထိဈေးကျဆင်းသွားပါတယ်။ရက်ပိုင်းတွင်တတန်းကို75သိန်းလောက်ထိကျဆင်းသွားတာပဲဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာဒုတိယပတ်ကတော့ပစ္စည်းငွေရက်အားစီအမျိုးသားတတန်းကို39သိန်းကျပ်လောက်ထိဈေးမြင့်တက်ခဲ့ပူပါတယ်။ပဲကုန်သေးတွေကတော့ပြင်တွေမှာမက်ပင်နဲ့ပစ္စည်းငွေကလစ်ကျင်နေနေပြီဖြစ်တဲ့အတွက်ဈေးထက်မှန်ကျဆင်းနိုင်ခြင်းမရှိတော့ဘူးလို့သုံးသပ်ထားကြပါတယ်။
တရုတ်ဘက်ကဝင်ရောက်လာတဲ့ကျပ်တုံမြူကြီးကုတ်ကတော့နေဆက်လမ်းကြောင်းတွေပိတ်ထားလို့ပစ္စည်းအဝင်နေပြီးဈေးမြင့်တဲ့နေရာကနေအခုတစ်ပတ်မှာတော့ဈေးနှဲငယ်ပြန်ကျဆင်းသွားပါတယ် ကျန်ကုန်ပြည်နာကုန်းစည်တိုင်းဈေးကွက်မှာပြီးခဲ့တဲ့နိုဝင်ဘာဒုတိယအပတ်ကကျပ်တုံချူကျူကောက်တပိတ်သားကို13,500ကနေ14,500ချက်ကြားပေါက်ဈေးရှိခဲ့ပြီးနိုဝင်ဘာ21ရက်နေ့မှာတော့တပိတ်သားကို15,500ကနေ13,500ချက်ကြားဈေးဖြစ်ပေါ်ခဲ့ပြီးတပတ်အတွင်းတပိတ်သားကို1,000ချက်ဈေးပြန်ကျဆင်းသွားတာကိုတွေ့ရပါတယ်။ရှမ်းပြည်နယ်အောင်ပန်းဒေသထက်ကျပ်တုံချူဈေးတွေကတော့အမျိုးအစားလိုက်တပိတ်သားကိုချက်15,000ကနေ12,000ချက်ကြားမှာဈေးငိမ့်နေတာတွေ့ရပါတယ်။
တရုတ်နယ်စပ်မူဆယ်လင်းကျောင်းပိတ်ထားလို့ဝင်လဲပြောင်းပြီးစီအီနေရကနေမိုင်းလဲ20ခန့်ကနေပြောင်းလဲတင်ပြမှုရှိလာလို့နိုင်မျိုးစုံစီကဖြစ်မြင့်တက်လာပါတယ်မန္တလေးစီကွယ်မှာနိုဝင်ဘာ23ရက်နေ့ကနန်းနဲ့စမုတ်တအိတ်ကို28,500ကနေ35,500ချက်တွင်ပေါင်းစီရှိပြီးတအိတ်ကို10,000ကနေ1,000ချက်ရှားစီတက်လာပါတယ်နေပြည်တော်က33,500ကနေ35,500ချက်ကြပေါင်းစီရှိနေပြီးတအိယူ2,000ချက်နန်းညူကတအိယူ28,000ကနေ28,000ချက်ကြပေါင်းစီရှိနေပြီးတအိယူ10,000ချက်အတီးတီးဈေးပြတလာတာကိုတွေ့ရပါတယ်အခုတင်ဆက်ပေးထားတဲ့ဒီနေ့စီနော်တွေကအချိန်နဲ့များပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
Farmers Time Media ကဝိုင်းတော်သားတွေတင်ဆက်ပေးခဲ့တာပါဗျာအခုတော့အင်းလေးဒေသရဲ့အလှမ်းဝင်းနေတဲ့ဇီဝဂေဟထိမ့်သိမ်းရေးအကြောင်းဆက်ပါမယ်ဗျာအင်းလေးကန်ဟာရေမျောစိုက်ခင်းတိုးချဲ့မှုကြောင့်ပိုပြီးတိမ်ကောလာနေပါတယ်လက်မြောစာအလွန်ကျွံသုံးဆွဲတဲ့အတွက်ဗီတာဗင်တွေအလွန်ထူထပ်လာပြီးပိုးသက်ဆေးတွေကြောင့်ကန်ယူတွေလည်းညဉ့်ဉန်းလာသလိုဇီဝဂေဟစနစ်တွေလည်းထိခိုက်ပျက်စီးလာနေပါတယ်ဒီတစ်ပတ်ဥတုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကတင်ဆက်တာပါတယ်ဗျာ
ရှမ်းတုံတမောကအင်းလေးကန်ထဲကကျုံမျောတွေခြေတန်းရှင်အိမ်တွေခြေတစ်ဖက်နဲ့လေလောကျတဲ့ဒလိတွေဟာထိမ့်သိမ်းဆောက်ရှောက်ရမယ့်ယဉ်ကျေးမှုအမွေအနှစ်အဖြစ် UNESCO ကအတိအမှတ်ပြုထားတာပါဒါပေမဲ့လည်းဖြစ်ခဲ့တဲ့နှစ်တွေအတွင်းကျုံမျောဆက်ပြေးလုပ်ငန်းတွေအဆမတန်တိုးလာပြီးတော့အင်းလေးကန်ဒေသစီမံအုပ်ချုပ်မှုအားနည်းနေတဲ့အတွက်အင်းလေးကန်တိမ်ကောသွားမကိုဒေသခံတွေပို့လို့အစိုးရလာနေပါတယ
်ဒီအင်းလေးကတို့တို့ရေရောတို့တို့တီးလာပြီတို့တို့တိမ်လာပြီလေဒီဘာဘာလို့ပြောတော့တိတ်တယ်ကျွန်တော်မြေတော့ဝါစနေပြီဝါနေမမိဘူးအခုတပေါင်းတစ်ခုလာကြီးမာရေကျွန်တော်တီချောင်းလဲနေအောင်မြေကောက်ပြရရတယ်အဲ့တော့ကြီးရတိတ်လားဟာကြီးလဲနေတယ်မြေထူလဲတဲတယ်ဒီအရင်ကျွန်တော်ငင်းငယ်တော့ဆိုရင်အင်းလေးကြီးတောက်လို့ရတယ်အခုမတောက်ရတာကြာပြီ
အင်းသားတို့ရဲ့အဓိကအသက်မွေးဝမ်းကြောင်းတစ်ခုဖြစ်တဲ့ကျွန်းမျောစိုက်ခင်တွေဆက်လက်တိုးချဲ့လာတာကြောင့်အင်းလေးကန်ရဲ့ရေပြင်းနယ်နိမိတ်တွေလည်းကျင်းလာနေပါတယ်။1980နောက်ပိုင်းမြန်မာတနိုင်ကလုံးနေပါတင်ပို့နေတဲ့အင်းလေးကန်တဲကခရမ်းချင်းနီစိုက်ခင်တွေမှာဓာတုအားစေးနဲ့ပိုသက်စေးတွေအလွန်အကျွံအသုံးပြုနေတာကိုလည်းကုလသမဂ္ဂကတရားဝင်ပြောဆိုထားပါတယ်။အဲ့ဒီဓာတုစေးတွေကန်ရေပြင်းနယ်စိတ်ဝင်နေတဲ့အတွက်ရေတို့ညဉ့်ဉန်းနေရပြီးရာသီကုန်ရိတ်သိမ်းထားတဲ့အပင်ခြောက်တွေကိုလည်းစနစ်တကျဆွန့်ပစ်တာမျိုးမရှိတဲ့အတွက်အင်းလေးကန်ရဲ့မြင်ကွင်းနဲ့အယုတ်ဆိုးစေတယ်လို့လည်းဝေဖန်ပြောဆိုတာတွေရှိပါတယ်။အင်းလေးကန်အနီးပတ်ဝန်းကျင်ကကုန်းမြေရေပေါ်မှာဆက်ပြိုရေးလုပ်ခဲ့ဖို့တဲ့ကိုညုံဝင်းကတော့လက်ရှိရေပေါ်ချမ်းလုံငန်းမှာလုပ်ကိုင်နေသူပါ။ကုန်းပေါ်ကစိုက်ခွင်းတွေဟာအင်းလေးကန်ထဲကကျွမျောစိုက်ခွင်းတွေကစိုက်တဲ့လောက်တီးနံမထွက်ဘူးလို့ပြောပါတယ်။အင်းလေးကန်ထဲမှာပေါပေါများများပေါက်တဲ့ပေါင်းပင်တွေကတော့ရေပေါ်ချန်ဆောက်ဖို့အလကားရတဲ့ကုန်းညာတွေပါ
။ကျွန်တော်အင်တာရက်ကချန်လောင်းနာရေထဲမှာငါရှားတာတာပဲရှိ
။1992နဲ့2009ခုနှစ်ကြားအင်းလေးကန်ထဲကကျွမျောစိုက်ခွင်းတွေ900ရာခိုင်နှုန်းတိုးလာတယ်လို့မြန်မာအစိုးရရဲ့ကိန်းဂဏန်းတွေမှာဖော်ပြပါတယ်။ဒီသခန်တွေကလည်းဆက်ပြွေးလုပ်ငန်းတွေရောမသွားပဲပိုးလိုတာတိုးလာတယ်လို့ပြောပါတယ်။ကျွမျောတွေအချိန်တန်းလို့ဆွေးမြေ့ပြသသွားတဲ့အခါမှာခုတ်ထစ်ဆွန့်ပြစ်လိုက်ပြီးနောက်တစ်ချံအစ်စ်တွေထပ်ပြီးတော့ဆောက်ရတာပါ။အဲ့ဒီလိုခုတ်ထစ်ပြီးတော့ဆွန့်ပြစ်လိုက်တဲ့ကျွမျောတွေကြောင့်အင်းလေးကန်ဆက်မှာတည့်ရဆွေးတွေစုပုံလာပါတယ်။နာမည်မဖော်လိုတဲ့ဆက်ပြွေးရင်းနယ်မှုမြေဝန်ကြီးဌာနအရာရှိတဦးကလည်းအင်းလေးကန်ထဲမှာအခုလိုရေပေါ်ချံတွေတိုးချဲ့လောက်ကင်လာတာကြောင့်အင်းလေးကန်လည်းပြက်စီလာပြီလို့ AFP ကိုပြောပါတယ်။သတ်မှတ်ထားတဲ့နေရာတစ်ခုမှာရေပေါ်ချမ်းလုပ်ငန်းတွေကိုလုပ်ကိုင်မှုဒေသန္တရအစိုးရကကြိုးပမ်းခဲ့ပေမဲ့လည်းသူတို့မှလည်းဒေသခံတွေလိုက်နာနိုင်အောင်စီမံခန့်ခွဲနိုင်တဲ့ရင်းမြစ်တွေမရှိကြဘူးလို့အဲ့ဒီအရာရှိကပြောပါတယ်။ဒါပေမဲ့လည်းကျွမျောဆက်ပြွေးရေးလုပ်ကိုင်နေသူတောင်သူကုညုံဝင်းကတော့သူတို့ကြောင့်အင်းလေးကပြည်စီလာတယ်ဆိုတာကိုလက်မခံပါဘူး။အင်းလေးကမိကဆက်ပြွေးရေးချမ်းတွေမှာဆယ်စုနှစ်တွေနဲ့ချီတောင်ရာတွေခုတ်ထွင်မီရှိုတာအဲ့ဒီကမြေတွေအင်းလေးကန်တဲ့ဆေးဝင်လာတာတွေကြောင့်ကန်တိန်ကောလာတာလို့သူကပြောပါတယ်
ငါဖန်သမားတွေကတော့ရေပေါ်ခြံတွေကထွက်လာတဲ့ဓာတ်ဥစေဝရတဲ့ကြောင့်ရေရွေးညံ့ညံ့လာတယ်လို့ပြောပါတယ်။ဟိုဆက်ကောင်းတယ်ငါမြူးဒီတော့ဟိုဆက်ပဲတော့ငါရန်လီငါဖေးငါဖေးကျောင်းထွက်စေချဲထားတော့ရေတော့ဒီလိုမစုပါဘူး။ဟုတ်ကဲ့ငါလေးကရှာတော့အဆင်ပြေ။
၂၀၁၉ခုနှစ်ကုလသမဂ္ဂရဲ့အစည်းအကမ်းစာတရားမှာတော့အီလီကန်တဲကရေပေါ်ခြံတွေမှာဓာတ်ဥအားစေတွေနဲ့ပိုးသက်စေတွေကိုအလွန်အကျွံသုံးနေတဲ့အတွက်အီလီကန်တဲကရေတွေညံ့ညံ့လာပြီးအနေဝန်းကျင်ကဇီဝကေဟစနစ်ကိုပါထိခိုက်ပျက်စီးလာနေတယ်လို့ဖော်ပြထားတာပါ။၂၀၁၉ခုနှစ်တုန်းကတော့အီလီကန်ထိန်းသိမ်းကာကွယ်ရေးဥပဒေမူကြမ်းတရက်ကိုရှမ်းပြည်နယ်လွှတ်တော်မှာတင်သွင်းခဲ့ပါသေးတ
siwa myo song myo kwe re ko thain nei yin ne ye she sin set ma pya thau yu a thong pyu nai aw han chet ni soa thain yin pe me lou ngan sin re pa shi tha ra ba da ba me le myanmar nai ngan ye nai ngan ye a che ni re chaung a ni mu chan yo a cha sa ba wa paw win chin thain nei lou ngan re ba let shi a chain thi a kaung the paw ma la de ba aw sha de u du pyaung le mu lu ye to tat mu ne sa pyo ye lou ngan re to che mu a ba we lu ro ye lou ya twe chaung lun khe de se su ni twe ka de ga i li kan ye ye wu ye le de ta re ma ta ba wa paw win chin yo ye yi a twe re ba cha sin la de lo le khu la tam ga ga thau pya tha ba de ကဘာလက်ခီးသွားလုံငန်းကိုမိခိုနေရတဲ့စီပေါ်ရေးလုံငန်းတွေလည်းအီလီကန်တင်ကောလာမကိုဆိုရင်းနေကြပါတယ
်။အဲ့သူစီရင်လုံငန်းကပိတ်ထားတာဟိုဟာဖွင့်နေတာမရောက်တာ၃နှစ်လောက်ရှိသွားပြီဆိုတော့ဒီကြားထဲမှာကျွန်တော်ဟိုဘယ်လိုပြောမလဲ။ဘယ်လိုမျိုးလဲ။ခုပြည်တွင်းခီးသွားဧည့်သည်လောက်ပဲမိခိုနေရတဲ့သဘောမှရှိရဲ့ဗျ။ဟိုအရင်တော့ကတော့ကျွန်တော်ငယ်ငယ်တုန်းကရေပြင်အီလီကအခြေကြီးလေပြီးတော့မှအီလီကန်ဆိုတာရွာနဲ့ခြံနဲ့ရေနဲ့ဒါပဲရှိတာ။အခုနောက်ပိုင်းကျတော့ကျွန်းမျိုးတွေကျွန်းမျိုးတွေကရန်သူချဲလာတာလည်းပါတယ်เนาะပြီးတော့ဟိုဓာတ်ဥသေးတွေလည်းများလာတဲ့အခါကျတော့ကျွန်တော်တို့တုံးနေတဲ့ရေကအစားကျွန်တော်တို့ကဟိုမနေကြီးကိုဟိုပြန်ပြီးတော့ဆန်းစစ်နေရတဲ့ပုံစံမျိုးမှရှိရပြ
COVID-19 ကာယောဂါမဖြစ်ခင်တုန်းကတော့အီလီကန်စီလာတဲ့ကဘာလိုက်ခီးတဲ့ကနှစ်စင်သသိန်းဝန်းကျင်ရှိပြီးဝင်ငွေကလည်းကျပ်တန်းတဲ့ချီရှိခဲ့ပါတယ်2023ခုနှစ်စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်မှာတော့နိုင်ငံတော်စီရင်မတည်ငြိမ်မှုတွေကြောင့်စီးပွားရေးလုပ်ငန်းတွေပြန်ပြီးတော့နှလန်းမထူနိုင်ရသေးချိန်မှာအီလီကန်ထိန်းသိမ်းဆောက်ရှောက်ရင်းနဲ့စီးပွားကေယထိန်းသိမ်းရေးလုပ်ငန်းတွေလည်းအခုချိန်ထိတော့အလံဝေနေဆဲဖြစ်ပါတယ်။ကျမနှင်္ဂလာပ
ါ။နောက်လောက်တက်ဆက်ခဲ့တာပါ။အခုစီစဉ်တွေကို bami.voanews.com ရဲ့ပင်မစာမျက်နှာလက်ရပတ်မှာတွေ့ရတဲ့တိုက်ရိုက်နားဆင်ရဆိုတဲ့အောက်မှာနေ့စဉ် TV သတင်းလား TV မဂ္ဂဇင်းဗီဒီယိုသတင်းတို့စတဲ့ကဏ္ဍအလိုက်လွယ်တကူပြန်ကြည့်ရှုနိုင်ပါလေဗျ။အခုကျန်းနေတဲ့အချိန်တွင်းမှာတော့သတင်းအချင်းချုပ်ကိုကျွန်တော်ကပဲပြပြပေးပါမယ်ခင်ဗျာ။ Israel တစားက73နဲ့နိုင်ငံသား14ဦးကိုဂါဇာမှာရှိတဲ့နိုင်ငံတကာချက်ချင်းဒီအသင်းကနေတဆင့်စနေနေ့ကလွှဲပြောင်းပေးလိုက်တဲ့အကြောင်း Hamas အဖွဲ့ကပြောပါတယ်။ဒီရေးနဲ့ပတ်သက်ပြီးတော့ပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဂျာမန်ဆစ်ဆက်ပေးနေတဲ့ကာတာနိုင်ငံအကြီးအကဲတို့စနေနေ့နေ့လယ်ပိုင်းကဆွေးနွေးခဲ့ကြပါသေးတယ်။မြန်မာသတင်းတွေမှာတော့မြန်မာရေးအားလုံးပါဝင်တဲ့ဆွေးနွေးပွဲအလားအလာကောင်းတွေရှိနေပြီလို့အင်ဒိုနီးရှားနိုင်ငံရဲ့ဌာနကထုတ်ပြန်ခဲ့တာနဲ့ပတ်သက်လို့ NUG မြို့သားညွေအစိုးရဘက်ကတော့စစ်ကောင်စီနဲ့ပတ်သက်သူတွေတွေ့ဆုံဆွေးနွေးတာတွေလုံးဝမရှိကြောင်းထုတ်ပြန်ခဲ့ပါတယ်။အာဆီယံရဲ့မြန်မာရေးဂျာဝင်ဆောင်ရွက်မှုတွေမှာ NUG အနေနဲ့အဖွဲ့လိုက်တရားတွေ့ဆုံမှုအစီအစဉ်မှာရှိပြီးတည်ထန့်တွေ့ဆုံတာမြန်မာပြည်ပဲစစ်ကောင်စီနဲ့ပတ်သက်သူတွေနဲ့တွေ့ဆုံဆက်ဆံတာမရှိကြောင်းရှင်းလင်းထားပါတယ်။တခါစရေသတင်းတွေမှာတော့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာအရေးပါတဲ့ကျင်းစန်းကျော်နယ်စပ်ခေတ်ကိုညီနောင်မမိတ်၃ဘွဲ့ကနိုဝင်ဘာ25ရက်နေ့မနေ့ပိုင်းကအပီးသိမ်းလိုက်ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ထိတ်တန့်သတင်းအချင်းတွေတော့ဒီလောက်ပါပဲဗျာ။အခုမနေ့ကအစီအစဉ်ထုတ်လို့ရေးမှုကတော့James Smith ဖြစ်ပါတယ်ဗျာ။ VOA အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပြုခြင်းနဲ့မိမိတို့ဒေတာအတွင်းမှာဖြစ်ပျက်နေတဲ့သတင်းထူးတွေကိုပေးပို့လိုတယ်ဆိုရင်တော့စာရေးလို့ရမယ့် email လိပ်စာက bami.voanews.com ဖြစ်ပါတယ်တင်ဆက်ခဲ့တဲ့အစီအစဉ်တွေကို bami.voanews.com မှာလည်းအချိန်မရွေးပြန်လည်ကြည့်ရှုနိုင်ပါတယ်မြတ်ခုအစီအစဉ်နဲ့ပတ်သက်လို့ social media တွေပေါ်ကတဆင်လဲမှတ်ချက်တွေပြုပြီးတော့ဝေဖန်အကြံပြုနိုင်ပါတယ်မြတ်ခုအစီအစဉ်တွေအားလုံးကို radio အပြင် online ကနေကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ် VOA American တန်ရဲ့မနေ့ကအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပြစေတော်တော်ရှင်နေကွာမြတ်ပြည်သူပြည်သားအားလုံးဘေးရန်ရဲ့ကင်းသောကခတ်သိရှင်းရင်းပြီးကျမ်းမာရှင်လက်မှတ်ပါခင်ဗျာကျွန်တော်ညီညာရေးပါ